ဘုရားမကောင်မှာမကျင့်သုံးလို့ရှိရင်လူလောကလူဆိုတာဒီမိသားစုမဖြစ်နိုင်ဘူး။လောကမှာလူဆိုတာဟာထူးခြားတဲ့အရည်အသွေးတွေရှိတယ်။ဘနောဥတ္တန္တရေတန်တိမနုဿာလို့အတိတ်ရဲ့ခွင့်ဆိုချက်အရာဆိုရင်မြင်မာတဲ့စိတ်ဓာတ်ရှိတဲ့ပုဂ္ဂိုလ်ကိုမှမနှုတ်တာလို့ဒီလိုခေါ်တာနော်မြင်မာတဲ့စိတ်ဓာတ်ရှိလို့ဥဒ္ဒတဘုံမှာရှိကြတဲ့တတ္တဝါတွေတဲ့ကလူဆိုတာဖြစ်အဲ့ဒီမနှုတ်တာဆိုတဲ့ပုဂ္ဂိုလ်တွေအဲ့နာချက်တောင်းရမယ်တရားတဲ့အဲ့ဒါကိုမနုဿဓမ္မလို့ခေါ်အဲ့ဒီတရားမှာပြည်ပြည်စုံစုံလိုက်တာချက်တောင်းမှုမရှိဘူးဆိုရင်လူပြည်ပြည်သားသားမဖြစ်နိုင်ဘူးအန္တရာခရီးသွားတဲ့အခါမှာလည်းလူတွေနှိမ့်ချတဲ့တတဝါမျိုးလူတွေနှိမ့်ချတဲ့အခြေအနေမျိုးကိုရောက်ရှိသွားစေနိုင်တယ်လူအစဉ်တန်းမျိုးကိုရောက်မလာနိုင်ဘူးလူအစင်တန်းတဲ့မြင့်တဲ့နေရာမျိုးကိုလည်းမရောက်နိုင်ဘူး။အဲကြောင့်ဒီမနုဿဓမ္မဆိုတာသိရှိနားလည်ပြီးတို့ဟာလူတွေကျင့်သုံးရမယ့်ကိုချင်းတရားတို့ကျင့်ရမှာပါလားတို့ကိုစီကိုစီသဘောပေါက်ဖို့ဘုရားမြတ်စွာကိုရောင်တွေကလည်းထွတ်ထွတ်တုတ်တန်နေမှာမနုဿဓမ္မရှင်းလင်းဟောကြားထားတာလည်းရှိပါတယ်ေဥဒ္ဒတိမနုဿဓမ္မဆိုတာကြာတာ။အမှန်ပုဂ္ဂိုလ်တွေမကျင့်နိုင်ဘူးတဲ့။ဥဒ္ဒတိမနုဿဆိုတာအစင်မြင့်တဲ့လူသား။တမန်လူသားကတအုပ်အစင်မြင့်တဲ့လူသားကတအုပ်။လူသားတဲ့လူသားပေါ့။တကယ်လူတော်စင်သူ့ချွန်တဲ့ပုဂ္ဂိုလ်တွေကျင့်သုံးတဲ့တရားဒါတော့အလုံးအတွက်မဟုတ်ဘူး။ကျင့်နိုင်တဲ့ပုဂ္ဂိုလ်တွေဆက်လက်ကျင့်သုံးဖို့ဆိုပြီးဥဒ္ဒရိမနုဿဓမ္မလို့ဆိုတာ။အဲကြောင့်မလို့ဒီကနေ့ဒီနှစ်မျိုးကိုခွဲခြားမှတ်သားပြီးတော့ဥဒ္ဒရိမနုဿဓမ္မဆိုတာဘာလဲမနုဿဓမ္မဆိုတာဘာလဲ။အကျဉ်းအဖြစ်ရှင်းဥစွာပြောလိုက်ဖို့ကမနုဿဓမ္မဆိုတာသူစလိုက်တရားဆက်ပါကိုပြောတာ။ဘာကိုပြောတာပါလဲ။အေးသစ္စာရဲ့ဆေဘာတရားကိုလည်းကုသလဓမ္မလို့ဒီလိုလည်းခေါ်တယ်နော်ကုသလကမ္မပဋ္ဌာတရားဆေဘာတဲ့ကုသလကုသိုလ်လို့ဘာကြောင့်ခေါ်တာလဲဆိုတော့ကောင်းမှုချမ်းသာကြီးကိုပေးတတ်လို့ကုသိုလ်လို့ခေါ်တာလူတိုင်းလူတိုင်းဟာကောင်းမှုချမ်းသာကိုရခြင်းကြတယ်သို့တော့ကောင်းမှုချမ်းသာကိုရစေတတ်တဲ့အကြောင်းတရားတွေကိုလူတိုင်းအားထုတ်သလားလို့ဆိုတော့အားထုတ်ဘူးရရှိနာခြင်းတော့တူတယ်အထောက်ထားကြတော့ပွဲမသွားဘူးအေးလူတိုင်းလူတိုင်းလေ့ကျင့်လိုက်လို့ရှိရင်ချမ်းသာဒုက္ခရခြင်းနဲ့ပုဂ္ဂိုလ်ရှိတယ်သို့တော်လည်းထိုချမ်းသာဒုက္ခကိုရခြင်းဤအကြောင်းအစစ်ဖြစ်တဲ့ကုသလသာရပဋ္ဌာန်တရားတွေကိုတော့အထောက်သလားလို့ဆိုတော့လည်းအထောက်နိုင်အဲဒီကုသလကမ္မဋ္ဌာန်းတရားဆယ်ပါးတတိယအဖြစ်သုစလိုက်တရားဆယ်ပါးအဲ့ဒါကိုမနုဿဓမ္မလူတရားလို့ဒီလိုခေါ်ပါတယ်လူလောကလူတွေရောက်လာတဲ့အချိန်ကစပြီးတော့ဟောဒီကုသလကမ္မဋ္ဌာန်းတရားဆယ်ပါးသုစလိုက်တရားဆယ်ပါးချင့်သုံးနေထိုင်မှသာလေတကယ်လူသားစစ်စစ်ဖြစ်တာအနုမေဒီပုဂ္ဂိုလ်အနေနဲ့ကတော့လူပဲအကျင့်စရိုက်အနေကလူတွေသိချမတော်ဘူးလားအကျင့်စရိုက်ကနေကြတယ်ဘဝအနေနဲ့လူဘဝရထားတော်တယ်ပဲစိတ်လုံးနေထိုင်မှုကြတော့နေကြပါတယ်အဲ့လိုကလို့မနေကြရတဲ့အောင်တကယ်လေဒီလိုဆိုပြည့်စုံတယ်ကုသိုလ်ကမ္မဋ္ဌာန်းတရားဆယ်ပါးသူစရိုက်တရားဆယ်ပါးချက်သုံးအောင်ဘုဒ္ဓတိမနုဿဓမ္မဘုဒ္ဓတိမနုဿဆိုသူချွန်တဲ့လူသားကိုဘုဒ္ဓတိမနုဿလို့ခေါ်တယ် အဲ့ဒီဥဒ္ဓရိမနုဿတွေရဲ့ဓမ္မဆိုတာဘာလို့ဆိုရင်သံတရားမတ္တရားဖို့တရားလို့အဲ့ဒါကိုဥဒ္ဓရိမနုဿဓမ္မကိုခေါ်လိုက်လူတိုင်းလူတိုင်းကြားရလားသံတရားမတ္တရားဖို့တရားဆိုသူတိုင်းလူတိုင်းမရဘူးသူတို့ချန်တယ်ပေါ့ရောက်ရောက်အောင်မြင်အောင်ချင်းချင်ပြုကုအထုံးနိုင်မှဒီတရားတွေကိုရနိုင်တာဖြစ်သောကြောင့်ဩတရိမနုဿဓမ္မကိုခေါ်တယ်။အဲဒီလောကနေ့စဉ်ဘဝမှာတော့ဩတရိမနုဿဓမ္မတဲ့ပုံပြီးတော့အရေးကြီးတယ်ကတော့မနုဿဓမ္မကိုအရေးကြီးတယ်။အပြင်မလို့အရေးကြီးတယ်ဆိုနေ့စဉ်ဘဝမှာဒါတွေနဲ့နေရမှာပေါ့။ဘုရားမနုဿဓမ္မအရေးကြီးတယ်ဆိုတော့ဒီမနုဿဓမ္မ10မျိုးလို့သုစရိုက်တရား10ပါအားလုံးရေအတွက်တော့သိနေကြတာပဲ။ဒါကနေစပြောကြမလဲလို့ဆိုလို့ရှိရင်စိတ်အခြေအနေကနေစပြောရအောင်ပြောမယ်ဆိုရင်မနောကံပေါ့နော်။မနောဆိုတာစိတ်ထဲမှာဖြစ်တယ်။စိတ်ထဲမှာဖြစ်ပြီးတော့နှုတ်ကနေထုတ်ပေါ်ပြောတယ်။နှုတ်ကနေထုတ်ပြောပြီးတဲ့အခါမှာလက်တွေ့လှုပ်တယ်ဟုတ်ကဲ့ပရမစိတ်ကူးတယ်ဒုတိယပြောတယ်တတိယလှုပ်ဆောင်တယ်အဲ့တော့လူတွေရဲ့မနောထဲမှာစိတ်ထဲမှာရှိရမယ်ကျင့်သုံးရမယ်တရားသုံးမျိုးရှိဥစိတ်လေးကိုဆင်ញံသုံးတာပေါ့ဥစိတ်ထဲမှာဒါအရေးတကြီးလို့အပ်တယ်နော်ဥစိတ်ထဲမှာမနောသောစေရလို့ခေါ်ကိုယ်စိတ်လေးကိုဖြူစင်အောင်လူတွေကနေ့စဉ်တိုင်းညကိုယ်ခန္ဓာကိုယ်ကြီးဖြူစင်အောင်တန်ရှင်းအောင်ဆိုတော့ဒီမိုးချုပ်ပြီးလေလို့အဝတ်အစားတွေတန်ရှင်းအောင်ဆိုဖို့လို့ရှောင်းလို့ဒီလိုလုပ်နေရှိကြဒုက္ခနာကြီးဂိယုဆိုင်တယ်လို့စိတ်ကိုအဲ့လိုများဂိယုဆိုင်မယ်ဆိုလို့ရှိရင်မနုဿတယ်မကဘူးဥဒ္ဒရိမနုဿအဆင့်ရောက်သွားမှာနော်ဒုက္ခနာကြီးဂိယုဆိုင်တယ်လို့ပဲကိုယ်စိတ်ကလေးကိုလည်းဂိယုဆိုင်ချင်ရအောင်စိတ်ကလေးဖြူစင်းနေဖို့အတွက်ဘာတွေလိုအပ်တယ်လို့ဆိုလို့ရှိရင်နာဝိဇာတဲ့အပိစ္ဆာဆိုတဲ့အညစ်အကြေးမိမိတို့တဏ္ဍာမှာမဖြစ်အောင်စိတ်ကိုထိမ့်သိမ်းဆောက်ရှောက်အပိစ္ဆာဆိုတာအဘိရှေရှုဇာစိတ်ကူးတာချမ်းသာတာသူများပိုင်တဲ့ပစ္စည်းလေးကိုမြင်လိုက်တဲ့အခါကျလို့ရှိရင်ငါပစ္စည်းဖြစ်ရင်ကောင်းလိုက်မှာပဲလို့လောဘစိတ်နဲ့စိတ်ကူးတာစိတ်ထဲမှာအတေကလေးပေါ်လာအဲ့ဒီကလေးအတွေးကလေးပေါ်လာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့စိတ်ဟာညစ်ပေသွားပြီညစ်ပတ်တဲ့စိတ်ဖြစ်သွားပြီစိတ်ညစ်ပေသွားတာလူတွေကမသိလိုက်ဘူးအဝေါ်စားတဲ့ကူညစ်ပေသွားရင်သိလိုက်တယ်ဟုတ်ကဲ့ဒုက္ခနာကိုတနည်းအားမှာညစ်ပေသွားရင်သိတယ်စိတ်ညစ်ပေသွားလိုက်တာကြတော့တတိမထားမိကြဘူးတဲ့အဲ့ဒါကိုသတိထားဖို့လိုတယ်သူများပစ္စည်းလေးအပေါ်မှာအဟောဝတ္တယံပရတ္တတမ္မမတ္တတဲ့။ဩဒီပစ္စည်းလေးငါဖြင့်ကောင်းပါပဲလို့လောဘစိတ်နဲ့စိတ်ကူးလိုက်တာတဲ့တရားနဲ့သူစိတ်သည်ဘိစ္ဆာဖြစ်သွားပြီတဲ့အဲ့ဒါကိုဘိစ္ဆာခေါ်တာနော်။အဲ့လိုစိတ်ကူးလိုက်တာနဲ့စိတ်ဓာတ်ဟာမဖြူစင်တော့ဘူးညှင်းသွားတော့ပြီလို့ဒီလိုပြောတယ်။အားမမလုပ်ချင်ဘူးစိတ်ထဲမှာညှင်းသွားတော့ပြီလို့ဒီလိုပြောတယ်။အဲ့ဒါမျိုးမဖြစ်ရနေအောင်အဘိဓါကိုရှင်းရှင်းသုံးသင်ထားရတယ်တဲ့အဲ့ဒီအတွေးလေးဝင်လာတာနဲ့တကြိုင်နဲ့သို့မဟုတ်မဝင်လာသေးရင်မဝင်မိအောင်ဝင်လာရင်လက်ချက်ချင်းချောက်ချက်နိုင်အောင်မကောင်းတဲ့စိတ်အငြင်းကြီးဆိုတာသိပြီးတော့စိတ်အငြင်းမခံမဲနဲ့ဖြူစင်တန်ဆဲအောင်ခိတ်ခိတ်ဆောက်ဆောက်အနာရိဇာကိုခေါ်တယ်နော်ချက်ချင်းတောင်းလာပြဖို့လိုတယ်အမက်တော်မှာအတွေးပေါ်ရင်အတွေးနဲ့ပဲတောင်းနိုင်မှာပေါ့သဘာဝတရားတွေမှာသူ့ဟာနဲ့သူစัจจပဲကလေးတွေရှိတယ်တခြားရှာပြီးတောင်းနိုင်စရာမလို အဝိဇ္ဇာဖြစ်လိုက်တာနဲ့တကယ်နဲ့ဩငါစိတ်ထဲမှာအဝိဇ္ဇာဖြစ်နေပါလားဒီတရားကမကောင်းတဲ့တရားပဲစိတ်ကိုညှဉ်းနှံစေတတ်တဲ့တရားမကောင်းတဲ့အကျိုးတွေကိုပြီးတတ်တဲ့တရားပါလားလို့အဲ့ဒီလိုအတွေးလေးဝင်လိုက်တာနဲ့တကယ်နဲ့ခန္ဓာကမှဖယ်ရှားမှုဖြစ်သွားတယ်အဲ့ဒါကိုစိတ်တဏှိပတနာလို့ခေါ်တာပေါ့ contemplation of mind ဟုတ်ကဲ့ဘိုးကလေးညစ်ပီးတဲ့အခါကျတော့စက္ကယနဲ့ဈေးနဲ့ဒီလိုလျှော်ကြတယ်မဟုတ်လားဈေးနဲ့စက္ကယနဲ့လျှော်တယ်လို့ပဲစိတ်ကလေးညင်သွားတာလို့ရှိရင်စိတ်နဲ့ပဲပြန်လျှော်ရတာလျှော်နေတာစိတ်နဲ့ပဲပြန်လျှော်စိတ်တည်နာဘဝတိပင်ကံစိတ်တည်နေဝဘုဒ္ဓစတိစိတ်ကြောင့်ဖြစ်လာတဲ့အညစ်အကြေးစိတ်တည်နာဘဝတိပါပံစိတ်တည်နေဝဘုဒ္ဓစတိဇလေနဘဝတိပင်ကဇလေနေဝဝိတ္တစတိဒီကြောင့်ဖြစ်လာတဲ့ညုံကိုမာနဲ့ဆေးရလို့ရေနဲ့ပဲဆေးရတယ်ထို့တူရဲ့စိတ်ကြောင့်ဖြစ်ပေါ်လာတဲ့အညစ်အကြေးကိုမာနဲ့ဆေးရမလို့စိတ်နဲ့ပဲဆေးခန္ဓာကအတွေးတခြားအတွေးတစ်ခုနဲ့မောင်းထုတ်လိုက်ရမယ်လို့ဆိုဟုတ်ကဲ့အော်ဒီနေ့တရှိငါဒီလိုကြံလာအမှန်ဆိုးတာပါလားလို့ဆိုမောင်းထုတ်လိုက်ပတ်သွားပျောက်သွားလဲအဖေရှားဖြစ်တဲ့ဤတနည်းပဲပေါ့အစင်တော်လို့ဖေရှားဖြစ်ဖို့ဆိုတာကြတော့မဲ့နဲ့ဖေရှားဖြစ်မှရတယ်ဖေစင်မရောက်သေးခင်ကတော့အတွေးနဲ့ပဲဖေရှားပဲနောက်တစ်ခုဘာဖြစ်တတ်သေးတယ်ဆိုရင်လူတွေမှာအခုကတော့ဘာနဲ့တွေးတဲ့အတွေးလေးကိုဖယ်ရှားတဲ့နေ့တခါတည်းဟန်ကျတော့လူတွေကအလိုမကျတာလေးရှိအများတန်းစိတ်ကအလိုကျဖြစ်နေတာအာယုတစ်ခုမြင်နိုင်မြင်နိုင်လိုချင်တာမဟုတ်ဘူးတချို့အာယုကျတော့မုန်တီရွှန်ရှာတဲ့စိတ်ပေါ်နေမုန်တီရွှန်ရှာတယ်မုန်တီရွှန်ရှာတယ်မကဘူးအဲ့ဒီအရာဝတ္ထုကြီးကိုဖျက်ဆီးပြစ်ချင်ဒီမှာပဲလူတယောက်ပုံတယ်ဆိုလို့ရှိရင်ထုံလူတယောက်သူ့မြင်ကွဲကပျောက်သွားအောင်လုပ်ပြချင်မတွေ့အောင်လုပ်ချင်တယ်မကြားအောင်လုပ်ချင်တယ်ဟုတ်ကဲ့အဲ့ဒါကိုဘာလို့ခေါ်လို့ဆိုရင်ကြာပါဒလို့ခေါ်တယ်ဘုံမီဟေးဆိုလို့ရှိရင်မကြည့်ချင်ဘူးမဟုတ်လားမုံမီဆိုရင်ဘာလို့မကြည့်ချင်ဘူးမမြင်ချင်ဘူးမကြားချင်ဘူးအကြံကြံမှုမကြည့်ကြဘူးမမြင်ကြဘူးဆိုရင်မရှိလေကောင်းလေပေါ့ပျက်စီးသွားတာပျောက်သွားတာသဘောကျတဲ့သဘောစိတ်ထဲမှာမုန်တီးတဲ့နှလုံးသားထဲမှာမုန်တီးမှုဖြစ်ပေါ်လာတာအဲ့ဒါဖြစ်ပါအဲ့ဒါတို့ဖြစ်လာလို့ရှိရင်စိတ်ဟာညစ်ပေသွားပြီအဲ့ဒီညစ်ပေသွားတဲ့စိတ်ကလေးကိုဘာနဲ့ဆေးကြောမလို့လို့ဆိုလို့ရှိရင်မေတ္တာဆိုတဲ့အပြပါဒနဲ့ဆေးကြောပါပေးလိုက်တာတဲ့။အော်မုံတီးနေတာဟာမကောင်းပါလား။ငါရဲ့နှလုံးသားထဲမှာအမုန်းတရားတွေငါလက်ခံတာမကောင်းဘူး။လူတိုင်းလူတိုင်းဟာချမ်းသာဒုက္ခရချင်ကြ။သူလည်းသူ့ဘဝသူချမ်းသာဒုက္ခရသွားရင်ကောင်းမှာပဲ။စိတ်ကလေးကိုပြောင်းပေးလိုက်။ကိုရင်းစာတရားလေးနဲ့စဉ်းစားပေးလိုက်။ဟုတ်ကဲ့။အာဟာချမ်းသာခြင်းလို့သူလည်းချမ်းသာခြင်းရှာမှာပဲချမ်းသာပါစေလို့ဟောနှလုံးသွင်းလိုက်လို့ရှိရင်ခုနကမမြင်ခြင်းဘူးမကြားခြင်းဘူးဆိုတော့ရှိတော့တော့ပါအမုန်းကိုမေတ္တာနဲ့မောင်းထုတ်ပါချေကြောတာလို့ခေါ်တယ်အမုန်းဆိုတော့စိတ်ထဲမှာညစ်ပေနေတဲ့သဘာဝတရားကိုမေတ္တာဆိုတာနဲ့ချေကြောပြလိုက်ပါစင်ကြဲသွားဘူးလားအဲ့ကြသနောကစင်ကြဲသွားလုံးဝအမုန်းကင်းမှုဆိုတာကြတော့အနာဂတ်ဖြစ်မှာပဲခင်ဗျာဒါကြတော့နောက်ထပ်မပေါ်လာအောင်ဖယ်ရှင်းတဲ့နေ့ပေါ့မေတ္တာခဏဖြည့်ရှင်းတဲ့နေ့ကမေတ္တာကိုပွားလိုက်ပြီးတော့အမုန်းတရားဖယ်ရှားဖြစ်ပါတယ်ကောင်းတဲ့ဘက်ကိုရှာကောင်းဘက်ကိုရှာမေတ္တာကိုပွားလူတယောက်ကိုကိုယ်စိတ်ကငုံပြီးဆိုလို့ရှိရင်မုန်းဆရာတွေကိုမတွေးနဲ့မုန်းဆရာတွေတွေးရင်အမုန်းထပ်ပေါ်မယ်။ဘာတွေးရ ကောင်းတဲ့အခွင့်အရေးတွေရှာတွေ့ကောင်းတာတွေများများရှာဒီလူကဘယ်တော့မှကောင်းတာဩဘယ်လိုဖြစ်ကောင်းရှာလဲသူကောင်းတဲ့အခွင့်အရေးတွေပဲရှာတော်တဲ့အခွင့်အရေးတွေကြည့်ဟိုကြည့်လို့ကိုမညာဘူးဆိုရင်တနာလိုက်ပါဟုတ်ကဲ့အေးဒီဘဝသူကလူဘဝရောက်လာပြီတော့ဘဝလူဘဝရောက်ဖို့ခက်တယ်ဟုတ်တနာလိုက်ပါမေတ္တာမထားနိုင်လို့ရှိရင်ကရုဏာထားလိုက်ပါတဲ့အဲ့ဒါအမုန်းတရားဖြောက်တဲ့နေ့ပါတန်းလေးတွေလည်းအများကြီးပေါ့ဟောကြည့်အမုန်းဆိုတဲ့အညစ်အကြေးကိုမေတ္တာနဲ့ဖြေရှင်းလိုက်တာအဲ့ဒီလိုလုပ်တာကဘာလုပ်တာလဲဆိုတော့မနုဿဓမ္မလူချင်းချင်းနေတာတဲ့ဟုတ်ကဲ့သူများပစ္စည်းကိုငါပစ္စည်းလို့ဒီအသေးကိုဖယ်ရှားဖြစ်တာပါတော့မနုဿဓမ္မလူကိုယ်ချင်းတရားကိုချက်တမန်လို့မအောင်မိနဲ့တမန်ပြောရင်ဟာလူစရိုက်တရား7ပါးကုသိုလ်ကာမပဒတရား7ပါးသူစရိုက်တရား7ပါးအလုံးတိနေတာပဲသူတိနေုံနဲ့ပြီးလလားမပြီးဘူးနော်သူတိုင်းသူတိုင်းတိနေလက်တွေ့ကျင့်သုံးဖို့လိုအပ်တယ်အဲ့ဒါလက်တွေ့မကျင့်သုံးရင်ဘာနဲ့အနာတရာတူတော့ဆိုရင်အေးဘီလိုတဲ့ထဲ့ထားတဲ့ခေါင်းရင်းမှာထောင်ထားတဲ့ဆေးပလင်းလိုပဲမတော့ယောဂပြောက်မှာမဟုတ်ဘူးချုပ်ဆဲရုပ်တက်တယ်ဟုတ်လားဆရာတော်ကပေးတဲ့စီတွေမတော့ခေါင်းအောင်ဖွက်ထားယောဂမပြောက်ဘူးဆေးကသာယောဂကိုပြောက်စေထွတ်တူပဲတဘာဝတရားကိုလက်တွေ့ချင်းတုံးမှချင်းတုံးတယ်ဆိုတာလည်းဟိုသွားဒီသွားသွားเสียမလို့အခုဖြစ်အခုလုံလိုက်ရုံပဲနေရာဆိုင်เสียရလို့ရလားမလို့ဆေးသွားเสียရလည်းမလို့ဟုတ်လားချောင်းသွားเสียရလည်းမလို့အခုအဘိဓါဖြစ်အခုဒီနာလည်းရှင်းအခုဒေါသဖြစ်အခုဒီနာလည်းရှင်းအခြားသွားเสียရလည်းမလို့ရှင်းမို့ရအတွက်ပစ္စည်းဝယ်เสียရလည်းမလို့လို့ရလားလို့ပါဘူးဘလို့လို့မလို့ဘလို့နိုင်ကြလားခက်မလို့နိုင်လားအောင်နဲ့ခက်တာလားမေ့တာလားလို့မေ့တာဟုတ်ကဲ့တရားတော်မြတ်စွာဘုရားကအပမဒိဋ္ဌတံပါတိပမာဒမိတယ်ဆိုတာပြောတာတော့ဆိုရင်ပြောစရာပါစရာနေတဲ့စိတ်ဝင်စားနေတာကိုလုံးဝမဲ့လို့လုံးချင်တာစိတ်ဝင်စားမှုမရှိဘူးဒါပမာဒကိုပြောတာကိုလူကြီးမိနေတာကိုပြောတာမဟုတ်ဘူးလုံးဝမဲ့ဟာစိတ်မဝင်စားကုသိုလ်တရားပေါ်မှာစိတ်မဝင်စားတာဒါပမာဒလို့ခေါ်တယ်အေးခုဖြစ်လာတဲ့စိတ်ရဲ့အညစ်အကြေးတွေကိုရှင်းလိုက်နောက်တစ်ခုကဘာလို့ဆိုရင်မိစ္ဆာဒိဋ္ဌိဆိုတဲ့အညစ်အကြေးကိုသမ္မာဒိဋ္ဌိနဲ့ရှင်းမိစ္ဆာဒိဋ္ဌိဆိုတဲ့နေရာမှာအရေးကြီးဆုံးကဘာလဲဟိုတတ္တဒိဋ္ဌိလို့ဥစ္စေရာဒိဋ္ဌိလို့တက္ကာယဒိဋ္ဌိလို့ပါအခြေခံအဆင့်မှာတလောက်ကြီးအရေးကြီးတာတော့မဟုတ်ဘူးเนาะအခါအရေးကြီးဆုံးတော့ဆိုရင်နတ္ထိကဒိဋ္ဌိကအရေးကြီးဆုံးပဲအဲ့ဒီအမြင်မရှိဘူးဆိုလိုတာကကံကံဤအကျိုးကိုမယုံကြည်တာအကျိုးတရားကိုညှင်းပယ်တဲ့မိစ္ဆာအယူဝါဒကပုံရဆိုးအကျောင်းတရားကိုညှင်းပယ်တဲ့အကျိုးတရားကိုညှင်းပယ်တဲ့ကံကံဤအကျိုးကိုညှင်းပယ်တဲ့အဲ့ဒီမိစ္ဆာဒိဋ္ဌိရှိနေတဲ့ဘုရားဘာသာမှာဖြစ်နိုင်ပါဘုရားဘာသာဖြစ်ပေမဲ့သတ္တရဒိဋ္ဌိဥစ္စေရဒိဋ္ဌိဆိုတာယမယခါဖြစ်နိုင်သေးတယ်သက္ကာယဒိဋ္ဌိကလည်းရှိသေးတယ်ဝိပဿနာအောက်ထုတ်ဖို့ဆိုရင်ဟုတ်ကဲ့ဒါကတတ္တရာဒိဋ္ဌိဥစ္စေရာဒိဋ္ဌိရှိုံလေးနဲ့တော့အပယ်ကိုမသွားဘူးသူကမက်မရအောင်ပဲတားနိုင်တယ်မက်ပြေမရအောင်မတားဘူးဟုတ်ကဲ့တတ္တရာဒိဋ္ဌိဥစ္စေရာဒိဋ္ဌိတို့သက္ကာယဒိဋ္ဌိတို့ကမက်ပြေမရအောင်သူကဟန်တားထားတာမလုပ်ဘူးသူတို့ရှိရင်ရောက်ပါပဲအခုတို့လုပ်ရင်တော့မရောက်ဘူးဘောဘယ်သူပဲဖြစ်တယ်သူတို့ဒီတတ္တရာဒိဋ္ဌိဥစ္စေရာဒိဋ္ဌိသက္ကာယဒိဋ္ဌိတွေကအာဒီကနတ်ပြည်မရောက်အောင်သူကဟန်တာဟန်တာတာကဘယ်သူကတားလို့ဆိုခုပြောတဲ့နတ်ထိကဒိဋ္ဌိကြတော့နတ်ပြည်မရောက်အောင်ဟန်တာနိုင်တယ်ကိဋ္တိကဒိဋ္ဌိဆိုတာညှင်းပယ်မှု10မျိုးနတ်ထိဒိဋ္ဌံနတ်ထိယိဋ္ဌံနတ်ထိခုတံသူကဘာအကျိုးမှမရှိဘူးအလကားလှုပ်နေနေလှူရင်ကုန်တာပဲဆိုတဲ့အတွေ့အကြုံတွေးလိုက်ဟုတ်ကဲ့နတ္တိဒုက္ကတဒုက္ကတနာကမ္မနံဖလံဝိပါကောတဲ့ ကောင်းတာလုပ်လို့ဆိုးတာလုပ်လို့ဘာမှအကောင်းဆိုးတွေကုသိုလ်အကုသိုလ်ရဲ့အကျိုးတရားဆံရှိဘယ်လိုလဲကုသိုလ်အကုသိုလ်ဆံကုသိုလ်တော့ငင်းပေနတ်ဖြစ်မာတာနတ်ဖြစ်ပိတာအမေဖေးပေါ်မှာစော်ကားနဲ့အဖြစ်မရှိဘူးပြုစုလည်းကောင်းကျိုးချမ်းသာမရဘူးငင်းပေနတ်ဖြစ်တတ္တဩဘပတိကသေပြီးတဲ့နောက်ပြန်မွေးတဲ့တတ္တဝါဆိုတာမရှိဘူးသေပြီးတာပဲဟုတ်ကဲ့ဒီဘဝဒီအခေါင်းမှာပဲလမ်းဆုံးတယ်ဆိုတာမပြောဘူး။ဘုရားမရှိဘူးလို့ပြောတယ်။အဲ့ဒါလက်ချက်ကတည်းကတော့ခေါ်တယ်။လောကမှာအမှန်တရားကိုသိပြီးဟောကြားနိုင်တဲ့သမဏဇမဏသူတော်စင်ဘုရားတရားဘုရားဆိုတာမရှိဘူးလို့ဒီလိုညင်းပယ်တဲ့ဆရာဆဲခုဒီမိစ္ဆာဒိဋ္ဌိတဲ့အဲ့ဒီမိစ္ဆာဒိဋ္ဌိက very important ပဲ။အကြောင်းအဲ့ဒီမိစ္ဆာဒိဋ္ဌိရှိနေလို့ရှင်မနုဿဓမ္မပြတ်တယ်နော်အဲ့ဒီမိစ္ဆာဒိဋ္ဌိမရှိစေရဘူးအဲ့ဒီအတွေ့အကြုံပါလာလို့ရှင်ဖြောင်းပြန်ပြန်တွေးပါအနာကောင်းမှုရဲ့အကျိုးတရားဆိုတာရှိတယ်ကောင်းတာလုပ်တာမကောင်းတာလုပ်တာရဲ့အကျိုးတရားဆိုတာရှိတယ်ဒီလောကဆိုတာရှိတယ်နောက်လောကဆိုတာရှိတယ်ကုသိုလ်အကုသိုလ်ရဲ့အကျိုးတရားဆိုတာရှိတယ်အမေဖေးပေါ်မှာဆောင်းရရင်ပြည့်ရှိတယ်ဟုတ်လားပြည့်စုံလို့ရှိရင်ကောင်းကျိုးချမ်းသာရနိုင်တယ်သိပြီးတဲ့နောက်တတ္တဝါတွေကတန်လျာထဲမှာဖြစ်ကြအောင်ပါပဲရှင်ဒီအမိမျိုးရှိအောင်လို့အဲ့ဒါကတမ္မာဒိဋ္ဌိလို့ခေါ်တယ်ပြီးပေါင်းလိုက်တဲ့အခါကျတော့အခုလိုတမ္မာဒိဋ္ဌိ၃မျိုးဖြစ်တယ်အဲ့၃မျိုးတည်းကဒီတမ္မာဒိဋ္ဌိဆိုတာဖြစ်အောင်ဘယ်လိုလုပ်အောင်မလုပ်ချင်တရားနာရမယ်တရားနာရမယ်နှလုံးသွင်းမှန်ကန်ရမယ်တဏ္ဍာဒိဋ္ဌိဖြစ်ဖို့ရအကြောင်းနှစ်ခုရှိနံပါတ်1ကပရတောခောတာမှန်ကန်တဲ့တရားဓမ္မကိုနာယူခြင်းပညာရှိကတရားစကားသာယောနိသောမနစိကာမိမိကိုယ်တိုင်ကလည်းပဲမှန်မှန်ကန်ကန်နှလုံးသွင်းစင်ကြင်တတ်ခြင်းဆိုတာအဲ့ဒါအရေးကြီးတယ်ဒီနှစ်ခုတဏ္ဍာဒိဋ္ဌိဖြစ်ခြင်းအကြောင်းနှစ်ခုပဲအဲ့ဒီနှစ်ခုရှိရမယ်တဲ့အဲ့ဒီနှစ်ခုရှိခြင်းဖြင့်သမ္မာဒိဋ္ဌိဖြင့်မိစ္ဆာဒိဋ္ဌိဆိုတဲ့အညစ်အကြေးကိုဆေးချောပြလိုက်ပါဆိုလို့ရှိရင်ဘုန်းကြီးတို့တွေရဲ့စိတ်ဟာအခြေခံအပြင်စင်ကြယ်သွားပြီတရားရှိခင်သူရဲ့ပြိဿတို့ကိုယ့်အကိုပြန်ပြီးတော့ဆင်ញံသုံးသပ်ပါသူများကိုမတွေးပါနဲ့ကိုယ့်အကိုဆင်ញံသုံးသပ်ပါအာမကံကံဤအကျိုးကိုလက်ခံယုံကြည်မှုရှိရလားတမလုံးဘဝရှိတယ်ဆိုတာယုံကြည်ရလားသိပြီးနောက်ဖြစ်အောင်မှာဆိုတာယုံကြည်ရလားအမေဖေပြုစုတာအကျိုးရှိတယ်စော်ကားရဲ့ပြည့်ရှိတယ်ဆိုတာယုံကြည်ရလားအရိကုကိုစမ်းစစ်ချင်းယုံကြည်ပြီးဆိုရင်ကိုယ်မှာစိတ်စင်ကြယ်နေပြီတမ္မာဒိဋ္ဌိအမြင်ဘက်ကစင်ကြယ်တယ်လို့ပြောရအောင်အဲ့ဒါပြီးရင်ထက်ဆက်လာသူများပစ္စည်းကိုမတရားလုပ်ခြင်းနဲ့လောဘပိဒံကမရှိတာပါတရားရမှာအလိုမကျမုန်တီးနေတဲ့ဒေါသကငါ့တန်မှာဖြစ်တတ်သလားဟောဒီသုံးခုချက်ကလုံးချက်ကလုံးလိုက်လို့စင်ကြယ်သွားပြီဆိုရင်မနုဿဓမ္မစိတ်ပိုင်းဆိုင်ရာမနုဿဓမ္မနဲ့ပတ်သက်ပြီးငါဖြစ်ဆုံးပြီလို့ဒီလိုအောင်မယ်ဟုတ်ကဲ့စင်ကြယ်သွားပြီဒီချက်သုံးချက်ကိုစင်ရင်သုံးသပ်ဖို့အမတန်မှအရေးကြီးတယ်နော်အော်ဒါကိုပါခေါ်လို့မနောခံစင်ကြယ်မှုလို့ဒီလိုပြောတာပေါ့ဆာလို့ပြောတယ်မနောတုစရိုက်သုံးပါစိတ်ပိုင်းဆိုင်ရာတုစရိုက်တရားသုံးပါသို့မဟုတ်ကုသလကာမပဋ္ဌာတရားသုံးပါစိတ်ပိုင်းဆိုင်ရာသုံးခုပြည့်စုံသွားပြီကိုယ်ကိုပြည့်စုံဆန်းရှင်းပြီးတော့လေကဲစိတ်ပိုင်းဆိုင်ရာတန်ရှင်းသွားပြီဆိုလို့ရှိရင်နှုတ်ပိုင်းဆိုင်ရာကိုလေ့လာကြည့်အောင်ပါကုစကားမပြောဘဲနဲ့တော့နှုတ်နဲ့ပတ်သက်တဲ့အကုသို့ကုသို့ဖြစ်ခဲ့တယ်။ပါဇက်ကဘာမှမပြောဓာတ်ပိတ်နေဟုတ်လား။ပါဇက်ပိတ်နေလို့ရှိရင်နှုတ်ပိုင်းဆိုင်ရာကုသို့လည်းမဖြစ်ဘူးအကုသို့လည်းမဖြစ်ဘူး။ကဲပါဇက်ကပြောပြီးဟေးပါဇက်ကိုအသုံးချတော့မယ်ဆိုလို့ရှိရင်လေးခုကိုတရိထားပြီ။အားလဲကိုပြောတဲ့အကြောင်းအရာမှန်ကန်စေရမယ်။ကိုပြောတဲ့အကြောင်းအရာဒီတယောက်နဲ့တယောက်မတည့်အောင်ဂုံးတိုက်တဲ့စကားမျိုးဖြစ်เสีย ကိုပြောတဲ့စကားဒီတစ်ခါသားနာကြည့်တော့ကြမ်းတမ်းတဲ့စကားမျိုးမဖြစ်เสียကိုပြောတဲ့စကားဒီအကျိုးမဲ့တဦးတယောက်ပေါ်မှာဖြစ်ပေါ်သွားတဲ့စကားမျိုးဖြစ်เสียဟုတ်လားအဲ့ဒါဟာဇက်ကပြောတော့မယ်ဆိုရင်အဲ့ဒီ၄ခုလွတ်အောင်ပြောအဲ့ဒီ၄ခုလွတ်အောင်ပြောခြင်းဒီရင်တဲ့မနုဿဓမ္မလူအကျင့်တရားကိုကျင့်တာလို့ခေါ်တယ်ဘုလိုကြီးကတရားထိုင်ပြီးကျင့်နေတာမဟုတ်ဘူးတော့ဒါက၄၀ဘွားမှာသိအရေးကြီးတယ်။တစ်ချက်ကပြောတော့မယ်ဆိုရင်လိမ်ပြောတာမဖြစ်စေနဲ့မှန်မှန်ပြောတာဖြစ်ရတယ်။ကြီးစရာနဲ့ကြီးစရာပြောတဲ့အနေတောင်မှပဲလိမ်မပြောနဲ့။သစ္စာဘုရားကသားတော်ရာဟုလာလေးကိုဆုံးမတယ်။ဒါဟုလားချင်းစင်းရင်ကနေပြီးတော့ခွက်ထဲမှာမြတ်စွာဘုရားရေလေးနည်းနည်းထည့်ပြီးရောင်းလာဟောဒီခွက်ထဲမှာရေလေးတွေ့လာတွေ့ပါအေးလေပြောတတ်တဲ့သူရဲ့တဏ္ဍာမှာဟောဒီခွက်ထဲမှာရေလေးနည်းနည်းရှိတယ်လို့ပဲသူ့ရဲ့တဏ္ဍာမှာကိုချင်းတရားနည်းနည်းလေးပဲရှိတယ်။နောက်မြတ်စွာဘုရားခွက်ထဲကရေလေးသွန်လိုက်ပြီးတော့ရောင်းလာကြည့်အဲ့ဒီခွက်လေးထဲမှာရေရှိလေးလားမရှိတော့အေးလေတတ်တဲ့သူရဲ့တဏ္ဍာမှာကိုချင်းတရားကအခုတိုင်းပဲရှိမရှိတော့တယ်လို့ကိုကျင်တရားတခုမှမရှိဘူး။သူပြီးမြတ်စွာဘုရားခွက်ကလေးမှောက်ပြတယ်။ရဟုတ်လားခွက်ကလေးမှောက်ခါတွေ့လားတွေ့ပါလားဗျာ။အေးလိတ်တတ်တဲ့သူရဲ့ကိုကျင်တရားတွေခွက်ပေါက်ထားတယ်လို့ဘာမှမရှိတော့ဘူး။ကျင်ရဟုတ်လားတည်းကအသက်ငယ်ငယ်ရှိသေးတယ်။ကလေးမှုလိမ်ပြောမှဆိုလို့မြတ်စွာဘုရားမလိမ်အောင်တင်တာအဲ့ဒါ။ဟုတ်ကဲ့လား။ကလေးတော့လိမ်နာမလိမ်အောင်တင်လို့ရတယ်လူကြီးလိမ်ရင်တော့ခက်တာပေါ့နော်။အဲ့တော့မူတဝါဒကိုပြောတော့မယ်ဆိုရင်ကိုပြောတဲ့စကားသည်မှန်ရလားဒါမှန်တဲ့စကားပြောအောင်မမှန်ဘူးဆိုမပြောနဲ့မပြောဝဲနေလားအေးမြန်တော့အဖြစ်မမှန်တဲ့စကားကိုအမှန်လို့ပြီးတော့ပြောတာမူတဝါဒမဟုတ်တာကိုဟုတ်လို့ပြောတယ်မရှိတာအရှိပြောတယ်သူတည်းပြန်ပြီးတော့ဆိုးတာကဘာလို့ဆိုရင်တရားယုံနေမှာတက်ပြီးတော့မတရားတက်တည်လိုက်တစ်ဖက်သားနဲ့အောင်လုပ်တဲ့ဘုသာဝါဒအဆုံးဆုံးပဲ။ဘုန်းကြီးကြီးကျတော့ဘုသာဝါဒဘယ်ဟာအဆုံးဆုံးဆုံးဆိုရင်တရားသူတရားမြတ်မရဘဲနဲ့ဇာမရဘဲနဲ့ဇာရတယ်မဲမရဘဲနဲ့မဲရယဟန္တာမဟုတ်ဘဲနဲ့ယဟန္တာလို့ပြောရင်တော့အဲ့ဒီဘုန်းကြီးကဘုန်းကြီးကဆုံးရှုံးသွားပြီ။အရာရှိကကြားလို့ခေါ်အဲ့ဒီဘုသာဝါဒကအကြီးဆုံးပြစ်ဘုန်းကြီးကြီးဟုတ်တယ်။ဇံဘက်ဘုတရားတွေမရဘဲနဲ့ရတယ်လို့လိမ့်ပြီးပြောတဲ့လိမ့်ပြီးမှုသည်ဘုန်းကြီးတွေအတွက်စတုထပါရဇိကလို့ခေါ်တယ်။ရဟန်းဘွားကိုစွန့်လွှတ်ရတဲ့အမှားတစ်ခု။အေးလူတွေမှာတော့လိမ့်ပြီးမှုတွေချိခိတောင်းအောင်ဆိုလို့ရှိရင်လိမ့်ပြောတာလေးနဲ့တည်းနဲ့မျိုးတာစိတ်ကြီးရဆက်မှာဆိုရင်ဘာဖြစ်လို့မျိုးလုံးဆိုအဲ့ဒီခိတ်ကကြီးလိမ့်ပြောတာမှမရှိမှမရှိပိတ်တန်ရှင်းတဲ့ခေတ်သူခွေးနေတဲ့ပိတ်ကလေးပေါ်မှာအမဲဆက်ကလေးတစ်ဆက်ချရင်ထင်းမနေဘူးလားကဲအဲ့ဒီအမဲဆက်ဒီလက်ဒီစုပ်ပေါ်ချရင်ဘယ်လိုနေလဲအဲခုခေတ်မြေမမျိုးတာအဲ့ဒီလက်ဒီစုပ်ဖြစ်နေလို့မမျိုးတာဟုတ်ကဲ့သူကလေကွာလေအလိန်ချင်းတလိန်တလိန်ကိုလိန်ရှုပ်တယ်အဲ့ဒါကြောင့်မို့လို့ရေကမမျိုးတော့ဘူးလေမျိုးရင်လည်းအကုန်မျိုးအောင်မဖြစ်အဲ့ဒါကြောင့်မမျိုးတော့တယ်အဲ့ဒီဘုသာဝါဒဆိုတာလေဘုသာဆိုတာမမှန်မကန်ဝါဒထုတ်ဖော်ပြောတာအဲ့တော့မှန်တာကိုပြောလိုက်ချာတဲ့ကြိုင်နဲ့မနုဿဓမ္မလူအကျင့်တရားဆော့ရှော့ပြီးသားဖြစ်သွားတယ်အမှန်လားမပြောနဲ့မပြောရုံနဲ့မဟုတ်ဘူးမှန်တာကိုပြောရအောင်မယ်အေးမမှန်တာဖြစ်မပြောဘူးဆိုပြီးပြဇက်ပိတ်နေုံနဲ့မဖြစ်သေးဘူးမှန်တာကိုပြောရမယ်ဟုတ်ကဲ့လားအချင်းသုံးချင်းပဲနောက်ပိသုဏဝါစာဆိုတာကိုယ်ကတော့ခင်မင်းစေလို့တယ်တစ်ဖက်သားအချစ်ပြပြတော့အောင်လို့တယောက်နဲ့တယောက်ကြားဝင်ပြီးတော့ဟုတ်လားမိတ်ဆွေတကယ်ချင်းနှစ်ယောက်တယောက်နဲ့တယောက်အထင်မြင်နေလွဲသွားအောင်ဝင်ပြီးတော့ဂုံးတိုက်တာတတ်ရှူလာအဲ့ဒါပိသုဏဝါစာလို့ခေါ်တယ်နော်အဲ့ဒီပိဆိုတာချစ်ခင်မှုသူဆိုတာစိတ်သုံးသွားအောင်နာဆိုတာပြုလုပ်ခြင်းစကလုံးတစ်လုံးမှာအဓိပ္ပာယ်တစ်ခုရှိရှိ ုခေတ်မှာစကလုံးကိုဒီအတူလေးတွေလောက်တာမဟုတ်ရှင်းရောင်းနဲ့လောက်တယ်အပိတုနာဆိုစကလုံးတော့ခုခေတ်ကြီး UN ဆိုရင် United Nation နဲ့ဟုတ်ကဲ့အဲ့ဒါမျိုးလိုပဲအခုကြည့်ပြီးဆိုတာနှုတ်သားရဲ့ချစ်ခင်မှုကိုသူ့တုံညာစိတ်တုံးသောအောင်နတ်ကရဏပြုလုပ်ခြင်းပြီးရာတုံညာကရဏအဲ့ဒီစကားသုံးလုံးကနေပြီးတလုံးစီယူပြီးတော့ပြီးသူနာလို့အတူကောင်းလုပ်ထားတာဟာအဲ့ဒီကိုပြောတော့မယ်ဆိုရင်ကိုပြောတဲ့စကားဒီကိုနှစ်ယောက်သားကွဲသွားအောင်တမင်ပြောတာမဖြစ်စေရဘူး။မဖြစ်စေရုံနဲ့မကဘူး။နှစ်ယောက်သားမတည့်ဘူးဆိုရင်တည့်အောင်ချောင်းဝင်ပြီးတော့ဖြန့်ပြေးပေးရမယ်ဆေးဆက်ပေးရမယ်။ဘုံမတိုင်ရဘူးမခွဲရဘူး။နှစ်ဦးအကြာမှာဝင်ပြီးတော့တတ်မလျှော့ရဘူး။မတည့်ရင်တည့်အောင်ပဲဟောပေးရမယ်လို့ဆိုတော့လေ။ဟုတ်ကဲ့။ဒီ society ကြီးတခုလုံးကစီးလုံးညညွတ်နေဖို့အမတန်မှအရေးကြီးတယ်စီးလုံးညညွတ်မှုမရှိဘူးပြုတ်ကွက်သွားလို့ရှင်လူလောကငြိမ်းချမ်းမှုရနိုင်မှာမရနိုင်ဘူးတဲ့အဲ့ဒါကြောင့်မလို့ပိတုနဝါစာဆိုဟောနှုတ်ရင်အပြစ်တစ်ခုပဲအဲ့ဒါကိုဘုံတိုက်ပြီးကွဲပြောင်းအောင်လောက်ခါကိုရှောင်ရှားပြီးတော့တရားနဲ့တရားညညစိတ်ဆက်အောင်ဆောင်ရွက်ပေးတာပါ။အောင်းတဲ့အချက်ချက်တာပါပဲ။တုတ်ပိုက်ဆရာကောင်းတဲ့အချက်မနှုတ်တာမှာ။ပေထုတ်တူပဲနောက်ကြည့်သုတဝါစာ။ကိုပြောလိုက်တဲ့စကားဒီတစ်ဖက်သားနာကြီးသွား။တစ်ဖက်သားမခံနိုင်မရနိုင်ဖြစ်သွား။ဒေါသထွက်သွားစေ။အဲ့ဒီစကားမျိုးမပြောရဘူးတဲ့။အဲ့စကားမျိုးပြောဖို့ကြုံလိုက်ရှောင်လိုက်ရှောင်ပြီးရင်ဒီတိုင်းပါဇက်ပိတ်နေရမှာမဟုတ်ဘူးချူတာတဲ့စကားကိုပြောရာသာဝါစာနေလာအပြစ်ခံရမယ်ကိုပြောတဲ့စကားကဏ္ဍဒုက္ခတစ်ဖက်သားနာချမ်းလာနာမချမ်းလာတဲ့ပြောပြောမပြောဘူးကိုင်းဝါပေါ့ချင်လာတဲ့စကားမျိုးပဲပြောပါဟုတ်ကဲ့ကဏ္ဍဒုက္ခပေမနီယချစ်ဖွယ်တဲ့စကားမျိုးပြောရမယ်။ဟဒင်းနမစိတ်ထဲနှလုံးထဲမှာသိမ့်ထားရမယ်စကားမျိုးပြောရမယ်။ကိုပြောတဲ့စကားလုံးကတခြားပုဂ္ဂိုလ်ကခံစားပြီးတော့စိတ်ထဲမှာကြည်နူးသွားတဲ့စကားမျိုးပဲပြော။ဒါပရိပလာပြောခိုင်းတာတော့မဟုတ်ဘူးနော်။မှန်ပါဗျာ။ဘာဝကိုပြောတာ။ကိုပြောတဲ့စကားဟာတစ်ဖက်သားစိတ်ချမ်းသာတဲ့အမျိုးမျိုးဖြစ်เสียရဘူး။တဉ္ဏဌာဏဆိုလိုတာကမဆဲနဲ့။ဒါပြောတာနော်။ကျန်ရင်ပြန်ဆိုင်တိုင်းမပြောနဲ့မဆဲနဲ့အဲ့ဒါနှုတ်ရဲ့အဖြစ်ပဲမဆဲဘူးချွတ်ချွတ်သာသာပြောတယ်ဆိုရင်ဒါမနှုတ်တာဓမ္မကိုကျင့်သုံးရအောင်တယ်။နောက်တံဖပလာပဆိုတာအကျိုးမဲ့ဖြစ်တဲ့စကားတွေအသုံးမကျတဲ့လူ့ဘဝစီးပွားရေးအတွက်လည်းသုံးကြဘူးပညာရေးအတွက်လည်းမသုံးကြဘူးအချိန်လည်းမဟုတ်မှန်လည်းမမှန်ဘူးဆိုတဲ့ဒီလိုစကားမျိုးတွေအကျိုးမဲ့ပင်ဖြင်းတဲ့စကားမျိုးအကျိုးစီးပွားကိုပျက်စီးစေတတ်တဲ့အပြောမျိုးမှန်သမျှရှောင်ပါဆိုခဏက၃ပါးကလွင်ချန်တဲ့အပြောတွေနဲ့ပတ်သက်လာရင်မဟုတ်မတန်တရားတွေရှောင်ပြောနဲ့ပြောနော်မဟုတ်တန်တရားတွေမမှန်မကန်တွေရှောက်ပြီးတော့မပြောနဲ့တဲ့ဒါတန်ဖတ်ပလာပါဆိုအဲ့ဒါလို့ကိုယ်တန်တာမှာကိုယ့်ကိုပြန်စစ်ဆေးကြည့်ဒီကနေ့မနေ့မုံလင်းကနေပြီးတော့ညအေးရဝတိထိငါပါဇက်ကိုအသုံးချပြီးဘာလို့များလုပ်ခဲ့လဲဒီလေးခုတည်းကတန်ရှင်းရမှာဆိုတာကိုယ့်ကိုယ်ကိုစဉ်းစားဆက်လာချင်တန်ရှင်းပြီဆိုရင်ဝန်တာဖို့ပဲမတန်ရှင်းဘူးဆိုရင်ဆက်လက်ပြီးတော့ကြိုးစားတုံ့တင်ဖို့တတိထားဖို့ပါအဲ့ဒါဟာမနုဿဓမ္မလူရဲ့အချက်တရားကိုကျင့်တာပါတဲ့ဒီတိုင်းကျင့်ပြီဆိုရင်တကယ်လူပီပါကပီပီသားသားဖြစ်ပါပြီနော်အဲနောက်တစ်ခုစိတ်ထဲကတွေးပြီးတဲ့နောက်မှာလူတွေကလက်တွေလှုပ်ဆောင်တတ်ကြတယ်။အဲဒီလက်တွေလှုပ်ဆောင်မှုနဲ့ပတ်သက်လာလို့ရှိရင်၃မျိုးသတိထားဖို့လိုတယ်။အဲဒီ၃မျိုးကဘာလို့ကိုလှုပ်လိုက်တဲ့အလုပ်ကြောင့်တစ်ဖက်သားဟာအသက်ဆုံးရှုံးသွားတာမျိုးဖြစ်သွားစေတယ်။ဟုတ်ကဲ့။တစ်ဖက်သားကဒုက္ခရောက်ပြီးအသက်ဆုံးရှုံးသွားတယ်။သို့မဟုတ်အနာတရားဖြစ်သွား ုချောင်းကိုလုံလိုက်တဲ့အလုပ်ကိုအကြောင်းပြုပြီးတော့တစ်ဖက်သားနေအနာတရားဖြစ်သွားတယ်ထို့မဟုတ်တစ်ဖက်သားဒီအသက်ရှင်တန်ခွင့်မရဘဲနဲ့ဘဝတစ်ခုဆုံးသက်သွားအနာတိပါတာဟောတယ်အဲ့ဒါမျိုးမဖြစ်เสียရဘူးတဲ့ကိုချောင်းအသက်တစ်ခုမှမတည်เสียရဘူးချင်းလေးရိုးလေးရဆာပြီးမတည်စေရုံနဲ့မကဘူးကျားတော်မြေကဲသူများအသက်မတတ်ပါဘူးလို့ပြောကြတယ်။ပါဏာတိပါဒာရှောင်ပါတယ်လို့ပြော။ဘုသောကိုယ်လာထင်ရင်တော့မခံဘူးဆိုတဲ့လူတွေကຢາခိုင်တော့တော်တော်များ။ဟုတ်လား။သူများကတော့ကိုယ်ကမလုပ်ဘူးပေါ့။ကိုယ်လာလုပ်ရင်တော့ပြန်ချမယ်ဆိုတဲ့လူကများတယ်။ကိုယ့်ကိုယ်ကိုယ်ကာကွယ်ဖို့ဆိုတဲ့နာမည်နဲ့တက်ပြီးတော့လက်နဲ့တည်းပါလေထား။တော်များများ။ဟုတ်လား။အမေရတဲ့ကိုကိုကွာကွယ်ဖို့လေအဲ့ဒါလို့ထားလိုက်ရှင်အဲ့ဒါပါဏတိပါဒလုံသလားဆိုလုံးဘူးအဲ့ဒါမျိုးပါဏတိပါဒရဲ့မြတ်စွာဘုရားအတိတ်တွေအပါတော့လေသူများအသက်တတ်ချင်းမှရှောင်းလေဆိုတဲ့နောက်မှာဘာပါတော့ဆိုရင်နိခိတဓာတော်နိခိတတတ်တော်သူများကိုရိုက်ဖို့နှက်ဖို့တတ်ဖို့ချက်ဖို့ဆိုတဲ့လက်နဲ့ကိုကိုယ်စီမမထားဘူးအဲ့ဒါကမကောင်းဘူးလစ်စီဒီအလုပ်တွေလုပ်အောင်မှရှက်တယ်မြန်တဲ့တတ်တဲ့ဆန္ဒမျိုးပါဘုစိတ်ကမတတ်ဘူးမလုပ်ဘူးဘယ်ရပါတော့လဲမတတ်ရနေမဟုတ်ဘူးတဏှာနေတယ်အဲ့ဒီခါသဗ္ဗပါဏဗုဒ္ဓဟိတတုကပိသတ္တဝါတွေကိုအချိုးစည်းပွားနေအငြင်းနဲ့လိုလားနေတယ်သဗ္ဗဘရောမှာဖြစ်နေမေတ္တာနဲ့ကရုဏာနဲ့နေတာနော်အတဏောစီဝိတာဟေတုပိတဲ့ကိုယ်အသက်အတွက်တောင်မှပဲသူများကိုမတတ်ဘူးတဲ့ဒီပြင်အတွက်တော့အသာထားကိုယ်အသေးခံခြင်းခံပဲသူတော့မတတ်ဘူးအဲ့ဒါမှပန္နတိပန္တလုံနေလို့ပြောရမယ်နော်ဘလို့ဆိုမလုံသေးဘုရားတို့အမေရိကသွားတော့တခါတရောကဆုံးသာပဲသူကားကိုတက်ထိုင်လိုက်တော့သူက desktop ကဒီတားလေးကိုဖွင့်နိုင်တော့အဲ့ဒီထဲကနေပြီး6ခန်းနဲ့ဆိုပြီး6လုံးပြည့်ရဲ့ဘုန်းကြီးရှေ့ကြတာဘုန်းကြီးဆိုတော့6လုံးပြည့်မြင်လိုက်တဲ့သူကအားလာတော့ဘုံဘုံနဲ့တပည့်တော်တို့အားလေးကတော့ထားရတယ်တဲ့ကိုကိုကိုကာဝယ်ဖို့ဟုတ်လားအဲ့ဒီလူဟာလည်းရှိသေးတာလေဒါပေမဲ့ပါဏတိပါဒဝိရမဏိသိက္ခာပဒသမာရိယာမိတော့ဆိုရဲကိုယ့်ကိုယ်ကာဝယ်တော့တော့စဉ်းစားနေပုံနဲ့ဆိုရင်ပါဏတိပါဒမလုံးသေးဘူးလေ။တုံ့မမှာကိုယ်လာလို့လုံးမယ်ဆိုတဲ့လူကအများနဲ့ရခံတော့ဟုတ်ကဲ့။အေးကိုယ်လုံးလည်းမလုံးဘူးဆိုတဲ့လူကမှပါဏတိပါဒလုံနာတဲ့။သစ္စာဘုရားကအဲ့တိုင်ဟောတယ်လား။ဘုရားဟောတဲ့၅ပါးသီလကိုတချို့ဖုံးဖုံးဆဆအောင်ပေးတယ်။အဘဒိလအရိပါဏတိပါဒဆိုတာသူများအသက်တတ်ချင်းမှရှောင်ယုံနေမဟုတ်ဘူးတတ်ဆရာလက်နဲ့ကိုယ်စီမမထားဘူးဒီလူမျိုးရှက်တယ်ရှက်တယ်ဆိုတာသိအောင်လို့လာတာလေရှက်ယုံနေမကဘူးအလုံးကိုတနာတယ်အကျိုးစီးပွားကိုလိုလားတယ်ဟောဒီစိတ်တွေနဲ့နေရမှာလို့ဆိုတော့သူရရများသောအချင်းကိုယ့်ကိုယ်ကိုကာဝယ်ဖို့ပဲစဉ်းစားတာပဲလေသူ့ကိုကာဝယ်တယ်ဆိုတော့ငါတော့အသက်ရှင်နေတယ်သူ့ရောသေစေစွာမျိုးဖြစ်နေဘူးလားလို့ selfish တကယ်ကိုတကူကောင်းဆန်တယ်လို့ပြောနေကြတာမှာလူတွေတကူကောင်းဆန်တကူကောင်းဆန်တဲ့အတွေ့နဲ့တွေ့ရင်အဲ့လိုဖြစ်မှာပဲအဲ့ချင်းညာကလို့ရှင်သွေးလွန်တကူဖြစ်တယ်တတ်ပြီးချင်းနေအဲ့ဒါကိုချင်းညာမိမှကြောက်တာဟုတ်ကဲ့ချင်းကိုက်မှကြောက်တခြားမိနဲ့ရောမရဘူးလားမတက်ခဲနဲ့အချိန်မကိုက်အောင်နေလို့မရအောင်လားဒါလာပဲအေးလူတွေကထင်တယ်ဒါရင်ရှင်းပြလိုက်ပြီးတော့လည်းဘယ်တော့မှမပြီးဘူးဟုတ်လားဒီချင်းသက်နောက်ချင်ပေါက်တော့အတက်နေနဲ့မဖြေရှင်းရဘူးတဲ့ဖရဲတရားတော်နဲ့တော့ကိုက်ခွေတယ်ရသော်ဘုရားကအဲ့ဒီနေနဲ့ဖြေရှင်းဘယ်တော့မှမရခုကဲရလားမရဘူးအတက်ပြတ်တဲ့နေရင်ဒီကောင်တက်လိုက်နောက်တော့ဟောဒီဆေးခေါ်နောက်ဆေးကြတယ်နောက်ချင်ကြဒီဆေးပြီးနေတယ်ဟုတ်လားအချို့ချင်ကဂျံပိုနဲ့တော့မရချင်တော့ဖြစ်တယ်ပြောသွားပြီလေဆေးပြီးသွားတယ်ဆိုတာရှိသေးတာဟုတ်ဘယ်ညာမဖြစ်ဖြစ် လူတွေရဲ့အတွေးနဲ့လောက်ကန်နေတာဘလို့မှဖြည့်ရှင်းလို့မရနိုင်ဘူးလူတွေကစိုးရိမ်တစိတ်စိုးရိမ်တစ်ကြီးနဲ့ဓာမျိုးတွေကိုမဟုတ်တဲ့နီလန်းနေတဲ့ဖြည့်ရှင်းလို့ရှင်တော့အဲ့ဒါမဟုတ်တာတွေပဲဖြစ်နေတာဒီဘက်ကနေဖြည့်စင်သားရင်ဒီလိုပဲတွေးပြီးပါပဲဟုတ်ကဲ့လားဧကောင်းမီပါဏာတိပါဒအထင်တာဒါလာဆိုသူများရဲ့ပစ္စည်းကိုမပေးတဲ့ပစ္စည်းကိုမယူတာမယူတာဆိုတာမခိုးတာမဝက်တာမတိုက်တာညာပြီးယူတာလိမ်ပြီးယူတာဆိုအကုန်လုံးဒီထက်မှပါအထင်တာဒါလာဆိုအလေးခိုးတာတို့ထီဟုတ်လားအချိန်ခိုးတာတို့အကုန်လုံးပေါ့ဒီထက်မှအကုန်ပါအထင်တာဒါလာဆိုတရားယူတာဒိတ်တဲ့ယူတာအဆုံးပဲပေါ့လေးခိုးယူတာအဲ့ဒါတွေဟာအကုန်လုံးအဋ္ဌိဏအဋ္ဌိဏဒါနရှောင်ရမယ်တဲ့မရှောင်လို့ရှိရင်ကိုတိလက်ရောက်လုပ်တဲ့အလုပ်တစ်ခုကမစင်ကြဲဘူးတရားနောက်တစ်ခုကတော့ကာမိတုမိစ္ဆာစာရပေါ့ဘာမောင်နဲ့ပတ်သက်ပြီးလူလောကသူတွေမှာနေကြတဲ့ပုဂ္ဂိုလ်တွေဟာဒီကာမိတုမိစ္ဆာစာရနဲ့ပတ်သက်ပြီးရှောင်ရှားချရမယ်လို့တရားအလုံးပေါင်းလိုက်တဲ့အခါကျတော့ဒီလူလောကလူတွေထဲမှာဟောဒီကိုချင်းတရားတွေနဲ့ပြည့်စုံပြီးတော့နေမယ်ဆိုလို့ရှိရင်ရက်ွက်ဆိုလဲရက်ွက်ထဲမှာအလုံးตายရတဲ့ရက်ွက်အေးချမ်းတဲ့ရက်ွက်မြို့ဆိုရင်လည်းမြို့ထဲမှာအလုံးအေးချမ်းတဲ့မြို့နိုင်ငံဆိုရင်လည်းတကယ်နိုင်ငံမှာအေးချမ်းတဲ့နိုင်ငံကဘာဆိုရင်လည်းအေးချမ်းတဲ့ကဘာကြီးမဖြစ်ပေဘူးလားအဲ့ဒီကုသကမ္မပဋ္ဌာန်တရားသို့မဟုတ်မနုဿဓမ္မလူအချက်တရားကိုပြည့်ပြည့်ဝဝကျင့်သုံးနေဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်တွေကအသက်ပဲရှည်တယ်ဘုဒ္ဓဟောမှာအသက်ရှည်တယ်ဆိုတာစဉ်းစားကြည့်ဒီသိချမ်းသာနေကြမှာကိုစိတ်ညစ်ဆရာမှမရှိပဲစိတ်ညစ်ဆရာတွေပေါ်ရင်ဟောချမ်းသာနေနော်လူတွေကတွေးတာဒီခုနချင်းနေပြောအောင်ဒီချင်းနေမွေးတာလို့ရှင်တို့ကြိုက်ပြီးတော့ဒုက္ခတွေရောက်နိုင်မယ်လို့ကတ်လိုက်လို့ရှင်ဟာချင်းနေကတတိပေါက်ပွားမှုလုံးဘလောက်ရှိတယ်ဒါတွေပေါက်လာလို့ရှင်လူတွေပဲအကုန်လုံးခြီးသွားတော့မယ့်ပုံစံမျိုးစဉ်းစားတာကိုအဲ့တိုင်မဖြစ်ဘူးသူကသူသဘာဝတရားဆိုတာဒီတိုင်းနဲ့နေတာဟုတ်ကဲ့အဲ့တော့ဒီမနုဿဓမ္မဆိုတဲ့လူရဲ့ခြင်းဝတရားနဲ့ပြည်ပြည်ဝဝနေလို့အသက်တရားမပြည့်မချင်းမသေးတဲ့ပါဠိတရားလူမျိုးတစ်မျိုးဆိုရှေ့တုန်းကပေါ်ခဲ့ပို့တယ်အလုံးကြံဝိရလိုက်တယ်ဘုရားမြတ်စွာမပွင့်ခင်ကဟိုရှေ့တုန်းကအဲ့ဒီရွာလေးတရားဓမ္မပါဠိရွာလို့ခေါ်တယ်ဓမ္မပါဠိဆိုတာတရားကိုစတဲ့ရွာလို့ပြောတယ်နော်တရားဆိုတာဒီပြည့်တရားမဟုတ်ဘူးခုပြောခဲ့တဲ့ဆယ်ခုအဲ့ဒီရွာကလူတွေကသူများတဲ့မတတ်ဘူးသူများဥစ္စာမခိုးဘူးဘယ်လိုကိစ္စတွေမှာမဒိမ့်မှုတွေပါလိမ့်မရှိဘူးအဲ့ဒီရွာဟုတ်ကဲ့အဲ့ငင်းညမ်းတယ်ခုနကတော့တယောက်နဲ့တယောက်လိန်ပြောတာမရှိဘူးခုံးတိုက်တာမရှိဘူးဆဲကြအေးကြအကြထဲမှာမရှိဘူးနော်မဟုတ်တဲ့တရားတွေရှောက်ပြောတာမရှိဘူးတဲ့နှုတ်တယ်သိတဲ့ကလည်းပဲခုနအဲ့ဒီလူတွေကတန်ရှင်းကြတယ်သူများပစ္စည်းမတရားလိုချင်တာတို့မုန်းတီးတာတို့မရှိကြအမြင်မှားတာတို့မရှိကြဒီတရားဆယ်ပါးကိုပြည့်ပြည့်ဝဝ generation တစ်ခုတည်းတစ်ဆက်တည်းမကဘူးဆွေစဉ်မျိုးဆက်80ချီအောင်ကျင့်အဲ့ဒီအတိုင်းလိုက်တာကျင့်ကြတယ်ကျင့်သုံးတယ်အဲ့ဒီရွာလူတွေကအသက်တရားမပြည့်တဲ့လူတောင်မှမသိဘူးဒီနေ့ရေဝေသွားကြည့်လိုက်လို့ရှင်အသက်တရားမပြည့်တဲ့လူတွေသေးတာလားပြည့်သွားတဲ့လူတွေသေးတာလားအော်အဲ့ဒီဓမ္မပါဠိရောအလူကအတော်အောစရာတော့ကောင်းနော်အဲ့ဒီကုသကမ္မဋ္ဌာန်းရဲ့ဆယ်ပါးမနုဿဓမ္မလူကျင့်ရမယ့်တရားကိုပြည့်ပြည့်ဝဝကျင့်အစတည်းမဟုတ်ဘူးသူတို့ဆွေ80မျိုး80ကျင့်ဒါကြောင့်မလို့ဓမ္မပါဠိရောအလူခေါ်ထောက်ရက်ွက်ကြီးကိုဓမ္မပါဒရက်ွက်ကြီးဖြစ်ပြောင်းလိုက်မကောင်းဘူးလားအဲ့ဒီမှာအဲ့ဒီရွာလေးကလူတွေကအတော်အဟောဆက်ကောင်းတယ်သူကအဲ့ဒီရွာရဲ့အကြီးအကဲရဲ့သားကသူကဖျားလာ ธรรมบาลาโปรดาระตู้นำไปตู้ตะกะตู้ตั่วไล่ปัญญาเต็มหมดอีกนี้เฉยๆเนี่ยเดียวมาซื้อตะกะตู้ဆိုတာตู้ရဲ့နာမည်ပဲပါကစ္စတန်နိုင်ငံထဲမှာရှိတယ်တက်ဆီလာဆိုတဲ့မြို့အဲ့ဒီမြို့မှာရှင်တော်ကပညာရဲ့တော်တော်ဆုံးအောင်သင်ကြားပေးလို့အဲ့ဒီကိုလွတ်တာဒါတက္ကသိုလ်ပြည်ပညာသင်သွားတယ်လို့ပြောတာနော်သူ့ဖေကငွေတစ်ထောင်ပေးပြီးတော့အဲ့ဒီကိုလွတ်လိုက်တာပြောက်တဲ့အခါစာကျိုးစားတော့သူကဆရာရဲ့လက်ထောက်ဆင်ဟာဖြစ်တယ်တနေ့ကျတော့အဲ့ဒီတက္ကသိုလ်ကဒိဋ္ဌမောဟကဆရာကြီးရဲ့သားကြီးဒီမကောင်းတဲ့ဘက်သာဖြစ်ပြီးတော့ဆုံးသွားတယ်ငငယ်ရွယ်ရွယ်နဲ့ဆုံးသွားတော့သူရဲ့ဇာမဏကိစ္စဆောင်ရရင်ပေါ့ငိုကြယူကြတောင်းသားတွေကလည်းဝိုင်းဝန်းဆောင်ရက်အလုံးကြောင့်သားတွေကလည်းစိတ်မကောင်းညပေါ့အဲ့ဒီချိန်မှာတယောက်ထိုင်ထိုင်တွေးနေတာဘယ်လိုလဲဆိုရင်ဓမ္မပါဒတယောက်နဲ့ထိုင်တွေးသူ့ခေါင်းထဲမှာအဖြေရှာလို့မရဒီအရွယ်ဘာလို့တည်ရမယုံဘူးသူကအင်းငငယ်နဲ့တည်တယ်ဆိုတော့မယုံသူတို့စီမှာငငယ်နဲ့တည်တယ်လို့ဆိုတာရှိကုန်ရှိကြားလို့ကြားဘူးတဲ့အဲ့တော့ဒီလူငငယ်လေးနဲ့တည်တယ်ဆိုတော့မဖြစ်နိုင်ဘူးဘာဖြစ်လို့တည်ရတာလဲတည်ကုန်မတည်ရဘူးပေါ့အဲ့ဒီအတွေးနဲ့နေတော့ကျောင်းသားတွေကနေပြီးတော့သူ့မေးတဲ့အရင်ဗာတွေးတော့ဟာအစိတ်ထဲမှာထူးဆန်းနေကွာဆရာကြီးသာတည်တော့လို့ဆိုတာမယုံဘူးပေါ့ယုံနိုင်အာလူမျိုးလူဆိုတာတည်မျိုးပဲအနိစ္စသင်္ခါရတရားပဲတည်မှာပေါ့လို့ဆိုတာဟာဟုတ်တယ်တည်တာတော့ဟုတ်တာပေါ့ဒါပေမဲ့ဒီအရွယ်မတည်ရဘူးသူကလူသားတွေလည်းဒီအရွယ်တည်တယ်ဆိုတာသူမကြဘူးပေါ့အဲဒါပြင်းမင်းတို့စီမှာမတည်ဘူးလားဆိုတော့တို့စီမှာဘယ်တော့မှမတည်ဘူးတဲ့အတ္တတရားကြုံမှရွယ်တည်တယ်အတ္တတရားတွင်တည်တယ်ကလေးဆိုတာမရှိဘူးခုခေတ်လူသိပ္ပံနေနေနဲ့ဆင်းဝါးနေနဲ့ဟောလာချင်ရားနေပါနေတော့ဘာမှလုပ်တာမရှိပါဘူးတရားအထုတ်တာနဲ့ဟောလာတရားဓမ္မကိုကျင့်သုံးအရေးကြီးတာကိုမလုပ်ခဲနဲ့အရေးမကြီးတာတွေလုပ်လို့ရှင်လူနေရာဖြည့်ရှင်းမှုမရဘူးအေးအဲ့လိုပြောတော့ဆရာကြီးကြားလာဆရာကြီးကနေပြီးတော့ထူးထူးဆန်းဆန်းနေစားမအောင်မင်းတို့ရောမှာလူငယ်လူရွယ်တွေမသေးဘူးဆိုတော့ဟုတ်တယ်ခုလည်းမသေးဘူးအရင်ကတော့လည်းမသေးဘူးကျွန်တော်လည်းတမိုင်းမှတ်တမ်းကိုရှိကုန်ရှိသူတို့နိုင်ငံသူတို့ရွာမှာဆိုရင်ဒီငယ်ငယ်နဲ့တည်တယ်ဆိုတာမှတ်တမ်းတရားမှမရှိဘူးဘာကြည့်လိုက်သင်ကြိုင်းသွားကြည့်လိုက်အသက်တရားကျော်လေးကြီးပဲကုန်တည်တဲ့လူတွေကဟုတ်ကဲ့သက်တရားအောင်တည်တဲ့လူတရားမှမရှိဘူးဆိုတော့ဆရာကြီးကဒီလိုဆိုရင်တဲ့ထူးဆန်းလေကွာငါသွားချီချင်မင်းတို့ရောငါသွားဆုံးလာအောင်ဟမ်ငါခီးသွားနေတဲ့အတွင်းမင်းเจ้าသားတွေကိုစာသင်ပေးလိုက်ပါဤပြီးအုပ်ချုပ်လိုက်ပါငါသွားလိုက်အောင်မယ်ဆိုပြီးဆရာကြီးကတေယိုးလေးတေယိုးလူရိုးရောင်ဆောင်ပြီးအဲ့ထက်ထက်ထက်ပြီးတော့အိဆာမေးပြီးတော့အဲ့ဓမ္မပါဏာကျော်ခီးထွက်သွားဓမ္မပါဏာကျော်ကအိန္ဒိယနိုင်ငံဗာရာဏစီကတိတိုင်းမှာရှိအဲ့ဒီရွာပဲရောက်သွားတဲ့အခါကျတော့မဘာနာရွာဆိုတာဒီရွာလားဆိုဟာဟုတ်ပါတယ်ဒါဖြင့်သူကတက္ကသိုလ်ကလာတာဓမ္မပါဠိရဲ့ဆရာဖြစ်ပါတယ်သူ့မိဘအိမ်ပဲမှလည်းသူမေးတော့အားလုံးကရွာကသူတွေကတဲပြီးအဲ့ဝတ်ချေကြတယ်အဲ့ဒီဆရာကြီးကိုခေါ်သွားပြီးအိမ်ရင်ရောက်လိုက်ဖို့တယ်အိမ်လူအိမ်ကားတွေကလည်းခရီးဥကျဆုံးလို့လုံးတင်လုံးထိုင်တာတွေလုပ်နေရထိုင်ခင်းပေးလို့ပြန်ပြန်သလဲပေါ့ဧည့်သည်လာတယ်ဓမ္မပါဠိရဲ့ဆရာကြီးလာတဲ့ဆိုပြီးတော့ပြပြမှန်မှန်ဝတ်ပြုကြတယ်အဲ့လိုဝတ်ပါပြုပြီးတော့အပန်းမှာဖြေပြီးဓမ္မပါဠိအဖေနဲ့ဆရာကြီးနဲ့နှစ်ယောက်ထဲအေးချမ်းချမ်းထိုင်နေရင်ကနေပြီးတော့သူကပါပြောဆရာကြီးကပါပြောခင်ဗျားနဲ့ခင်ဗျားသာဓမ္မပါဠိစာအမတန်တော်ပါတယ်ခု2100အနေနဲ့ကျွန်တော်ရှိပါအတော်တယ်အဲ့လိုရပြောအောင်မစိတ်မကောင်းဘူးများတဲ့တနေ့ကမတော်တဆဖြစ်ဘူးသူဆုံးသွားပြီဗျာဟုတ်လားအဲ့ဒီကလေးကအမတန်တော်တဲ့ကလေးဆုံးသွားလို့ကျွန်တော်လည်းယူကြုံမရအခုလာပြီးတော့ပြောတာဆိုတော့သူ့ဖေကလက်ခုပ်လက်ဝါးတီးပြီးတော့ရီလိုက်တာလေဟာဟာဟာဟာဆရာကြီးကိုလက်ပါ သူသာသေးတယ်လို့ပြောတာကိုသူကကြည်ရတယ်ဆိုတော့စိတ်ဖောက်ပြန်သွားတယ်လို့အောက်မိတ်တော့ပထမတော့သမဘာလာအဖေကလက်ခုပ်လုံးဝတီးပြီးတော့ကြည်လိုက်တဲ့ဟာဟာဟာဆရာကြီးခင်ဗျလိန်တာကိုမဖြစ်နိုင်ဘူးကျွန်တော်သာဘယ်တိတဲ့မှမသေးဘူးလို့ပြောအခင်ဗျမယုံမရှိတဲ့ဟောဒီမှာအယိုးတောင်ကျုပ်ယူလာခဲ့တယ်ဆိုပြီးအယိုးလေးထုတ်ပေးတယ်ဘုရားပြောပြောခင်ဗျဒီအယိုးကဘယ်အကောင်လာတဲ့အယိုးမှမသိဘူးကျုပ်သားအယိုးတော့လုံးဝမဖြစ်နိုင်ဘူးဘုရားပြောလို့မရဘူးလေမယုံအဲ့ဒါကိုဆရာကြီးနဲ့ဓမ္မပါဠိအဖေတို့စကားပြောပြီးဒါဟာဟာဖြစ်နေတာကိုအဲ့ဒါအိမ်တွေအိမ်သားတွေမိသားစုတွေကအနားရောက်လာပြီးမပြောတာတော့မပြောတာဓမ္မပါဠိဆုံးလို့လေဆိုဝိုင်းရီကြပြန်ရောက်တဲ့အဲ့မှာဆရာကြီးဒုက္ခကိုရောက်ဟုတ်ကဲ့အဲ့လောက်ဖြစ်အောင်လို့သူတို့ကတိကျလို့တော့သူတို့ကပေးတယ်ဆိုတော့လုံးဝဖြစ်နိုင်ဘူးဆို။အဲ့ဒါနဲ့ဆရာကြီးကနောက်ပိုင်းတော့ရှော့သွားတယ်။ဒီလိုဆိုရင်နေစမ်းမအောင်ဘုရားတို့စီမှာဒီရွယ်တွေမသေးဘူးလားလို့ဆိုဘယ်တော့မှမသေးဘူး။တမိုင်းမရှိဘူးပေါ့ကျွန်တော်တို့စီမှာသေတဲ့တမိုင်းမရှိခဲ့ဘူးပေါ့။အဲ့ဒီဘယ်လိုမသေးတာလို့ဆိုဟာကျွတ်လို့စီကလူတွေကမနုဿဓမ္မဆိုတရားအခိုင်မှကျင့်သုံးတာအပြားတာမမအောင်ပဲ။ဒီတော့ကိုသူတို့တိတ် confidence ရှိဟုတ်ကဲ့အဆရာကြီးကဆရာကြီးကိုအဲ့ဒီဓမ္မပါဠိအဖေကပြောတော့ဆိုဓမ္မစရမနာမူတပနာမပပဏိကမာနိပရိဝိဇ္ဇယမနဝေဇံပရိဝိဇ္ဇမူတပံတတမာဟိအမန္တရဏမိယေဓမ္မစရမတရားကိုအပြည့်အဝအကျင့်သုံးနေထိုင်ကြပါရဲ့ကျွန်တော်တို့တွေတရားဘဏ္ဍကဓမ္မလို့ခေါ်တဲ့သုတ္တဂမပရတရားအပြည့်အဝအကျင့်သုံးကြတာနမုဒ္ဒဗနာမဘယ်တော့မှလည်းလိမ်မပြောကြပါကျွန်တော်တို့ကဘယ်တော့မှလိမ်မမလိမ်ဘူးတဲ့ပပဏိကမ္မနိပရိဝေဇယမှာအကုသိုလ်အလုပ်တွေမှန်သမျှလည်းရှောင်ကျဉ်ကြပါရဲ့အနာဝရိယံတပံနရိယံတပံမသူရောစတုယေလုံငန်းမှန်သမျှကိုလည်းပြိဝေဇေမှုရှောင်ကျင်ကြပါれဒါတမထို့ကြောင့်အမှန်ကျွန်ုပ်တို့ဤကုလေမျိုး၌တခါတက်အသက်120မပြည့်သေးတဲ့ငယ်ရွယ်တဲ့ပုဂ္ဂိုလ်တွေဟာနမယေရေမတိကြပါဟု၍အဝဆာကောင်းစွာမတိပြောကြခဲ့ပါပေတည်းကျွန်တော်တို့ရှိတာဟုတ်တာမဟုတ်ဘူးလေကျွန်တော်တို့တရားအပြည့်အဝရှင်းလုံးတာအဲကြောင့်အသက်တရား20မပြည့်မသေးဘူးတဲ့ပြောလို့ရှိမှာဟုတ်ကဲ့တရား20ကျောင်းမှတည်ကြတာသူ့ကဘာဘာတဲ့ရှိဆုံးနဲ့တရား17နှစ်တည်းချက်ပန်းမှာဟုတ်အဲ့တော့မသေးဘူးတဲ့သူကဘာဖြစ်လို့မသေးတာလဲမသေးခြင်းကြောင့်ကခုနကတရားတွေကျင့်လို့ပဲဒါရင်းလားဆိုတော့သူတို့ရောကထူးခြားချက်တွေအဲ့ဒီထူးခြားချက်တူရှိလို့ဆိုသူတို့ရောပါသူနာမဓမ္မအတ္တံတတင်းစသူတော်ကောင်းတွေကခေါ်တဲ့တရားပဲဖြစ်ဖြစ်မသူတော်တွေခေါ်တဲ့တရားပဲဖြစ်ဖြစ်တရားဆိုရင်ဘာပဲဖြစ်ဖြစ်နားထောင်လိုက်တယ်ဘသူကလာပြီးတော့ပြောပြောဘေဘာသာကလာဟောဟောနားထောင်လိုက်တယ်နော်နားထောင်ပြီးတဲ့အခါကျတော့ဘာလို့နာထောင်ပြီးတဲ့အခါကျနတ်သမီးဓမ္မရောစရာနတ်သပြီးအတ္တံဓမ္မရောစရာမှာသူတော်မဟုတ်သူယုတ်ဒီတရားတွေကိုတော့လက်မခံဘူးဟိတဝါအတ္တံဒီသောသဟမတန်ဒီဒီမှာတွေကိုတော့ဆုံးပါလိုက်တယ်သူတို့ပြောတာနဲ့ညင်းပြီးတော့မနေဘူးအညင်းပွားခြင်းဘူးပေါ့သူကပြောပြောနားတော့ထောင်လိုက်တယ်ဘာကောင်းလားဆိုရင်လက်ခံဘူးတဲ့နော်နောသာမတန်ဒီသူတော်ကောင်းတွေကိုတော့မဆွန့်လွတ်ဘူး။အဲကြောင့်ကိုသူတို့ရဲ့လူမျိုးတွေထဲမှာအသက်120မပြည့်မသေးပါဘူးတဲ့ဒီချက်ကလည်းထူးခြားတဲ့ချက်တစ်ခုပါ။နောက်တစ်ခုကအဲ့ဒီဓမ္မပါဠိရွာကလူတွေကအနာကောင်းလို့ပြုကြ။ဓမ္မမြေကလူတွေလို့ပေါ့အလှတော့လှူကြ။အဲ့ဒီအလှလှူတဲ့အခါမှာသူ့မှာအကြီးချင်းသုံးရပြည့်စုံအောင်သူတို့ရှိစိတ်နဲ့စိတ်ထားကောင်းဘယ်လိုကောင်းတော့ ဘုဗေဝဒါနာသုမနာဘဝမှာမလူခင်ကလည်းဝန်သာနေကြတယ်တရံပြီးဝေအတ္တမနာဘဝမှာလူနေတဲ့အချိန်မှလည်းပဲသိဝန်သာနေကြတယ်တတဝပိတန်ဓုတ္တပါမပစ္စာလူပြီးတဲ့နောက်နဲ့မှားတယ်လို့စိတ်ထဲမှာမထင်ဘူးလေဟောအဲ့ဒါလည်းအသက်ရှိခြင်းအကြောင်းတစ်ခုလေနော်လူပြီးမှအော်ငါသူလိုက်တာမှားတာလည်းစင်အသက်တူတတ်တယ်ဟောဟုတ်ကဲ့လားဘယ်လူကင်ကလည်းဝမ်းသာနေတာလူနေတဲ့အချိန်လည်းဝမ်းသာတယ်လူပြီးတဲ့အချိန်လည်းဒီအလူနဲ့ပတ်သက်ပြီးမှားတယ်လို့တောင်းတမရဘူးသုံးပိုင်းစလုံးဟာသူဟာဒီအလူနဲ့ပတ်သက်ပြီးစိတ်ထဲမှာကျဉ်းနဲ့နေဒါကြောင့်မလို့သူတို့ရွာလူတွေသက်ရှည်တာပါတဲ့ဟောနောက်တစ်ခုသူတို့ရွာကလူတွေကအဲ့ဒါတွေမကဘူးသူတို့ရောမှာအလူခံပုဂ္ဂိုလ်တွေရောက်လာတယ်။သမဏေသမယံဇမနေသအဒီကေဝနိဗ္ဗကေယာသနကေတဏိတိဆင်းရဲတဲ့လူတွေပဲဖြစ်ဖြစ်အကျင့်တရားကောင်းတဲ့ပုဂ္ဂိုလ်တွေပဲဖြစ်ဖြစ်ခရီးသွားတွေတောင်းတဲ့ပုဂ္ဂိုလ်တွေအားလုံးကိုအန္နေနာပန္နေနာအဘိဇ္ဇပယာမအစအစာတွေကျွေးကြတယ်၊မွေးကြတယ်၊ရဲ့ရောတယ်ဘယ်သူလားလားအဲ့ဒါကျွေးလို့လိုက်ကြဟုတ်လား။တရားလုံးကအမတန်မှ generosity ကြည့်ရရောရောနဲ့တွေ့ကြတယ်။ဒါကြောင့်မို့သူတို့ရောလူတွေမသေးတာတဲ့ငယ်ငယ်နဲ့မသေးတာ။ဒါနဲ့အသက်ရှိခြင်းအကြောင်းပဲ။လူတွေကအသက်ရှိခြင်းအကြောင်းဆိုရင်တော်နှစ်ပဲအောင်းပေးနေကြတာဟုတ်လား။အကြည့်ရင်အဲစေကောင်းမကောင်းရှိတယ်လို့ထင်တယ်။စေကောင်းမကောင်းပဲတောင်းနေတာ။နော်။အကျင့်ကောင်းတော့တဲတောင်းခဲ့တယ်။စေကောင်းလေးရှိရင်ပေးစမ်းပါ။နော်။စေကောင်းမကောင်းရှိရင်ပေးစမ်းအဲ့တော့ဓမ္မပါဠိရွာသူတွေကဆင်းကောင်းဝါကောင်းရှိလို့တက်ရှိတာမဟုတ်ဘူးကိုချင်းတရားကောင်းလို့တက်ရှိတာဒါကတက်ရှိခြင်းအကြောင်းတစ်ခုပဲနောက်ဒါလည်းမကဘူးဓမ္မပါဠိရွာမှာဘာပြဿနာမှမရှိဘူးဘာကြောင့်လို့ဆိုရင်အဲ့ဒီမိသားစုတွေပြဿနာမရှိကြဘူးဘယေသပရိယာနာတေကမမအမေသပရိယာနာတေကမန္တိအိမ်ကောင်းတဲ့ပုဂ္ဂိုလ်တွေနဲ့ပတ်သက်လာလို့ရှိရင်တနည်းတွေတွေကလည်းကိုယ့်ရောက်ကြတွန်ပြီးတော့ဖောက်ပြတာမရှိဘူး။ကြောက်ကြတွေကလည်းဇနီးတွေတွေကြော်ပြီးဖောက်ပြတာမရှိဘူးတဲ့ဘယ်လိုရှိဘူး။အလုံးကိုလူတွေကရိုးသားဖြောင်းမှကြတယ်။အညာတရတာဟိဇမစရိယံဆိုရမှာအနိပတ်တယ်လာလို့ရှိရင်တော့အလုံးကိုအချင်းကောင်းတဲ့လူတွေတဲ့အဲဓမ္မပဏာရွာလူတွေ။အိမ်တောင်ရင်ဖောက်ပြန်မှုမရှိတာလည်းအသက်ရှိခြင်းအကြောင်းတစ်ခုပါ။အိမ်တော်ရင်ဖောက်ပြန်နေတဲ့ပုဂ္ဂိုလ်တယောက်ဘလောက်ဗီတာမင်ဆေးတွေပါလေတောက်နေနေပြဿနာတက်နေမှာပါပြဿနာတက်စိတ်ချမ်းသာမှုဘလို့ရှိစိတ်ချမ်းသာမှုမရှိဘလို့လို့ပြီးတော့အသက်ရှိရှိဘူးအရှင်တို့အိမ်တော်ရင်ဖောက်ပြန်အရက်တွေတောက်ပါလေတောက်ရှုပ်ရှက်ခတ်လို့ဟုတ်လားဒီကလေးခက်နော်အဲ့တော့ကြည့်လေဓမ္မပါဠိရွာလူရဲ့ဒီလိုအိမ်တော်ရင်ဖောက်ပြန်တာတွေမရှိဘူးတဲ့ဒါကြောင့်မလို့သူတို့အသက်ရှိတယ်အလူတွေချင်းရတဲ့တရားတွေဒီအခြေခံချင်းနေအမတန်မှအရေးကြီးတာဟုတ်ကဲ့အနိစ္စဒုက္ခအနတ္တနဲ့လုံနေုံနဲ့မရသေးဘူးအဲ့ဒါအိဗံရောက်ဖို့တော့ဟုတ်တာပေါ့နော်ဟောနောက်တစ်ခုကြည့်ဦးသူတို့ရောလူတွေရဲ့ထူးခြားချက်တွေကဘာတွေရှိလဲဓမ္မပါဠိရောမှာနေကြတဲ့အမျိုးသမီးတွေအလောင်းကိုချင်းတရားကောင်းတဲ့အမျိုးသမီးတွေကိုချင်းတရားကောင်းတဲ့အမျိုးသမီးတွေရဲ့ဘုန်းနဲ့မှာဝေးဖွားလာတဲ့အားကလေးတွေတမီးလေးတွေအားလုံးညံထက်ပြီးတော့အိုင်ကျူမြင့်တဲ့ကလေးတွေဖြစ်တယ်တဲ့ဟုတ်ကဲ့မိဘကကိုချင်းတရားကောင်းလို့ရှိတယ်မွေးလာတဲ့သားသမီးတွေရတယ်အမတန်မှကို intelligent အသိဉာဏ်ရှိတဲ့ပုဂ္ဂိုလ်လေးတွေမွေးလာတာအဲဒီလိုအသိဉာဏ်ရှိတဲ့ပုဂ္ဂိုလ်လေးတွေမွေးလာတဲ့အတွက်ကြောင့်သူတို့ရောကလူတွေဟာသားစဉ်မိဆက်အသက်ရှည်ကြတာပါ။အေးကိုမိသားစုထဲမှာနှစ်လက်ဘိန်းလုံးတယောက်ပါလာလို့ရှိရင်ပြဿနာတက်တယ်ပေါ့လား။အေးနှစ်လက်ဘိန်းလုံးကိုသူတို့စီမှာမပါဘူးတဲ့မွေးလာတဲ့ကလေးတွေကအကုန်ညံထက်ထားလေးတွေကြီးပဲ။ဖိုက်ဖြစ်တဲ့ကလေးတွေကြီးပဲမွေးနေတယ်။ဒါဖြစ်လို့မိဘတွေကအချင်းကောင်းလို့ပဲ။ဒါလည်းမှအဲ့လိုဆိုထားတာနော်။ဓမ္မပါဠိရွာ။ကဲဒါတွေမကဘူးတဲ့ဓမ္မပါဠိရွာလူတွေကအမေရောအဖေရောညီကိုရောမောင်နှမရောအိမ်မှာရှိတဲ့မိသားစုတွေအားလုံး ကုသကမ္မပဋ္ဌာန်း10ပါးကိုအပြည့်အဝရှင်းသုံးရတယ်တဲ့ခန္ဓာကပြောခဲ့တယ်ဟုတ်လားစိတ်စင်ကြအောင်လုပ်တယ်နှုတ်စင်ကြအောင်လုပ်တယ်ကာယကံစင်ကြအောင်လုပ်တယ်သူစရိုက်တရား10ပါးကိုအပြည့်အဝရှင်းသုံးရတယ်ဒါကြောင့်မို့လို့သူတို့ဟာအသက်120မပြည့်ပဲနဲ့မသေးတာပါတကယ်တော့မမောခဆရာကြီးကိုအမပါလာရဲ့ဖခင်ကြီးကသူတို့ရွာရဲ့အကျင့်ဆရာအခြေအနေတွေအကျင့်တရားတွေကိုရှင်းလင်းပြီးတော့ဟောချာနေတာနော်အဲ့ဒါတွေဟာမနုဿဓမ္မတွေပဲအဲ့တော့သူတို့ရွာကိုဘုသူကအသက်ရှိအောင်ခင်းသိမ်းဆောင်ရှောက်လို့ဆိုတော့ဒီကုန်းကျုပ်နဲ့သူကပြောတယ်ဓမ္မဟဝေရခတိဓမ္မစာရိဓမ္မစာရိတရားကိုရှင်းတဲ့ပုဂ္ဂိုလ်ဓမ္မမိမိကျင့်သုံးတဲ့တရားကဝဟဝေစိစေဧကမအာပြင်ရခတိဆောင်ရှောက်တတ်ပါပြီတို့ဤတရားကိုကျင့်ရင်တရားကပြန်ဆောင်တယ်ဓမ္မသူစိတ်သောဒုက္ခမပွေတိသူစိတ်သောကောင်းစွာကျင့်သုံးအပ်သောဓမ္မတရားသည်ဒုက္ခချမ်းသာကိုအဝဲတိမိမိထံသို့ဆောင်ယူ၍လာတတ်ပါပြီတို့ဤဧတာတိတန်သောဓမ္မေသူစိတ်၏နာဒုက္ခတိကိစ္စတိဓမ္မစာရိဓမ္မစာရိတရားကိုကျင့်သုံးတဲ့ပုဂ္ဂိုလ်ဟာနာဒုက္ခတိကိစ္စတိဘယ်တော့မှအခြေနေသို့သို့ရောက်ပြီးတော့မသွားပါဘယ်တော့မှဒုက္ခတိဘုံကိုရောက်မသွားပါဧသောဤတရားကဆောင်လျှောက်သဖြင့်ချမ်းသာဒုက္ခတွေရရှိခြင်းဒုက္ခတိဘုံမရောက်ရခြင်းဆိုတဲ့အနိတ္တသောကျုတရားဓမ္မေဓမ္မသာသူစိဏ္ဍကောင်းစွာကျင့်သုံးတဲ့တရားဤအနိတ္တသောအကျိုးကျေးဇူးဖြစ်ပါပေတယ်ရဲ့လို့ဓမ္မပါလကပိဋကဓမ္မပါလရဲ့ဖခင်ဒီအဝောစအကောင်းစွာမတည်ပြောကြခဲ့ပါပြီတတိအချင်းချုပ်ကတော့တရားဆောင်လို့တရားကပြန်ဆောင်တာတဲ့အဲဒီယုံယုံချင်းချင်းမိမိရဲ့နေစဉ်ဘဝမှာတရားဆောင်တဲ့ပုံကိုယ်တွေဖြစ်မဲ့ဆိုရင်တရှိခြင်းဆိုတဲ့အကျိုးတရားဧကန်ဒိဋ္ဌရမှာပါတခြားအကျိုးချင်းစုတွေလည်းဧကန်ဒိဋ္ဌရမှာပါဟုတ်ကဲ့ဓမ္မပါလာယလူတွေကဓမ္မဝိရဂတိဓမ္မစာရင်ဓမ္မသူစိတ်သောဒုက္ခမှာဝယ်တိဧသနိတန်တော်ဓမ္မေသူစိတ်နိနာတုတ်ခတဲ့ကိစ္စတိဓမ္မစာရိဘယ်တော့မှတရားကိုရှင်းသုံးတဲ့ပုဂ္ဂိုလ်ဟာဒုက္ခတိခြေနေဆိုးဖြစ်မသွားပါဘူးတဲ့အဲကြောင့်မလို့မနုဿဓမ္မဘုရားလူလောကရောက်နေတဲ့အချိန်မှာလူတိုင်းလူတိုင်းဟာမနုဿဓမ္မဆိုတဲ့သူစရိုက်တရား7ပါးသို့မဟုတ်ကုသကမ္မရတရား7ပါးအလေးနဲ့ထားပြီးတော့မိမိတို့နေစဉ်ဘဝမှာရှင်းသုံးနိုင်အောင်ကြိုးစားကြအထောက်ကြအောင်ဖြစ်ပါလေသူတို့ကြိုးစားအထောက်မှသာလေတရားကမိမိကိုပြန်ဆောင်ပြီးတော့တရားရဲ့ဆောင်းလျှောက်မှုတရားထီးရိတ်ခုံပြီးတော့နေမယ်ဆိုလို့ရှိရင်လောကကြီးမှာထာဝရအစဉ်ပြေသွားပါပါเนาะလောကကြီးနေတဲ့ချိန်မှာတရားထီးရိတ်ကလေးခုံပြီးတော့နေမယ်ဆိုလို့ရှိရင်အားလုံးအစဉ်ပြေပြီးချမ်းသာဒုက္ခရဒီဘဝမှာလည်းချမ်းသာဒုက္ခတမလုံးဘဝမှာလည်းချမ်းသာဒုက္ခတဏှာလည်းလည်းမြတ်ချမ်းမြန်းသာသာနဲ့တဏှာလည်းပြီးသစ္စာဗျာဟောထားတဲ့တရားဘဝမှာလည်းချမ်းသာဖို့ဘဝကလည်းလွတ်မြောက်အောင်ကြိုးစားအထောက်နိုင်တဲ့လမ်းစားတွေ့ဖို့ဆိုတဲ့ဒီတစ်ခုကိုဟောတာပါ။ဒါကြောင့်မို့ဘဝထဲနေတဲ့အချိန်မှလည်းအစဉ်ပြေဖို့ဘဝကလွတ်မြောက်တဲ့လမ်းကြောင်းကိုလည်းတွေ့ရှိဖို့ဆိုတာ။ဟောဒီတရားကိုရှင်းသုံးခြင်းကလွယ်၍တခြားလူစရာမှမရှိပါဘူး။ဒီတရားကိုရှင်းသုံးခြင်းဆိုတာလည်းတရားရှာကိုယ်မှတွေ့ဆိုတဲ့အတိုင်းကိုယ့်ကိုယ်ပြန်ချက်ကန်လုပ်ပြီးတော့ကိုယ့်ကိုယ်ကိုထိမ့်သိမ်းဆောင်ရှောက်ဖို့ပါပဲတဲ့နော်ဓမ္မဝိရဂတိဓမ္မစာရိဓမ္မသူစိန်သောဒုက္ခမဝေတိဧသနိတံသောဓမ္မေသူစိန်နေနာဒုက္ခတေကိစ္စတိဓမ္မစာရိဓမ္မစာရိတရားကိုချင့်တဲ့ပုဂ္ဂိုလ်ကိုဓမ္မတရားကဟဝေစစဧကမအာပြေရခတိတုတ်ပြန်ပြီးဆောင်ရှောက်တတ်ပါပြီတော့ဤအမောသူစိန်တော်ကောင်းစွာကြည့်ရတဲ့တရားဟာဒုက္ခချမ်းသာကိုအဝယ်တိမိမိထံသို့ယူဆောင်၍လာတတ်ပါပေတော့၏ဓမ္မစရိတရားကိုကျင့်တဲ့ပုဂ္ဂိုလ်ဟာဒုက္ခတိနဒုက္ခတိကိစ္စတိဒုက္ခတိပုံဘဝဝါအခြေတိဆိုတဲ့အခြေအနေတို့ဝါဆိုးဝါတဲ့အခြေအနေတို့မရောက်နိုင်ပါဘဲ ေသနိတံသောဧကောအာနိတံသောဤယရှိရတဲ့အကျိုးကျေးဇူးကဓမ္မေသူစိတ်နာတံကောင်းစွာကျင့်သောအတဲ့တရားရဲ့အာနိတံသောအကျိုးကျေးဇူးပါပဲယေလို့ဘဂဝါပိရှင်တော်မြတ်ဗျာကအသေးသေးအဝေါ်စာကောင်းစွာမသွေဟောကြားတော်မူခဲ့ပါပြီတတိယဤတွင်မဲ့မနုဿဓမ္မနှင့်ဥတ္တရိမနုဿဓမ္မတရားပြီးဆုံးပါပြီ။အာလုံးတရားချက်ကသူတော်စင်ပြိတ္တတုသည်နေရှင်ဘဝမိမိတို့ရဲ့မနုဿဓမ္မကြိုးစားချင်းချံအားထုတ်နိုင်ကြပါစေကုန်တည်း။ကဲမေတ္တာကိုဆရာတန်ခွာ
မေတ္တာ
ခွာချမ်းသာကြပါစေ
။
မေတ္တာရေချမ်းသာသာဝေပူဇာမျက်နှာကိလေသာအစေတောက်ဟူသမျှတို့သည်သမုဟာတာပိဉ္စဘတွင်ရေမတင်သကဲ့သို့ကင်းစင်တွင်ပြောင်းပေမရောက်အောင်ပယ်ပြောင်းအပ်ကုန်သည်ဟောတုဆင်းရဲမသွေဖြစ်ကြပါစေကုန်သတည်းအစရမရံအိုခြင်းလဲကွာနာခြင်းလဲကင်းသေးခြင်းလဲရှင်းထသောဒီတိဘာဝကိလေသာဟုဘုခတိန်ကင်းကြီးရာအစစ်ဖြစ်ပေထသောနိဗ္ဗာန်နိဗ္ဗာန်ဟုခေါ်အေးမြတော်သူသာတော်တရားချင်းခင်စိတ်ကောင်းဝိညာဉ်သူတော်စင်များတို့သည်ယန္တုပါရမီအစဉ်စဉ်မြင့်လေမြင့်၍မလင့်ပုံသည်ဆက်ရောက်တော်မူကြပါစေကုန်တည်း